Welcome to the Voice of America in Burmese.
Mingala nya cha ma shin. PO Myanmar bai a season ye 2019 khu ne August 13 ye inga ne nya bai 9:20 a season ne go American pi daw so myo raw Washington DC ga ne line to meter 1935 30 ne ne PO ye Facebook sa myan na ga ne dai thol le ni ba bi shin. ကျမနံလောပါဒီကနေ့ညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပ
ါကျွန်တော်အောင်လင်းဦးပါဒီညနားဆက်မဲ့သတင်းတွေမှာတော့ဟောင်ကောင်ကျွန်းမှာဒီမိုကရေစီလူလားသူတွေကဆန္ဒပြရာကနေဟောင်ကောင်ကထွက်ခွာမဲ့လေရင်ခီးစဉ်အားလုံးကိုဒီနေ့မှလည်းဒုတိယနေ့အဖြစ်နဲ့ဖြစ်လိုက်ရပါတယ်ပြီးခဲ့တဲ့သတင်းပတ်သက်လူ9ယောက်ထပ်မင်းနဲ့ထိဆုံးခဲ့ရတဲ့ရုရှားရေတပ်လက်ချင်းစကန်နီရေဒီယိုတက်တက်တိမြင့်တက်လာတာတွေ့ရတဲ့အကြောင်းရုရှားမိုးလေဝသဆောင်ချီဌာနကအတည်ပြုပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မကင်ဖြူလေးနဲ့တူချင်ညာပြီးတော့မှာပါ
ကောင်းပါပါရှင်မွန်ပြည်နယ်နဲ့တနင်္လာရီတိုင်းမှာမိုးကြီးပြီးတော့ရေကြီးရေရှမ်းနေတာကြောင့်လူ60ထပ်မင်းနဲ့ထိဆုံးတဲ့သတင်းမှကြားဖို့ရှိတာကတော့
အခုကျွန်တော်တို့စဖြစ်တဲ့ချိန်နဲ့အခုဆရာအလောင်း62လောင်းရပြီအခုကျွန်တော်တို့အခုတပ်ဖွဲ့ဝင်က140ပေါ့အပိုင်း3ပိုင်းခွဲပြီးတော့လုပ်နေကြတာပေါ့သူကမြေအပြော့
မြန်မာနိုင်ငံမိသက်တပ်ဖွဲ့ဌာနချုပ်ညွန်ကြားရေးမှူးဦးသိန်းထွန်းပါရှင်ပြည်စုံကတော့မကြခင်ကြမှာပါဒါအပြင်မြမရေးပေးတင်သူတွေအတွက်ဆန်နဲ့တောက်သုံးရေတွေထိုင်ကဒီကနေ့ပေးပို့လာတဲ့တဲ့င်းနဲ့ရှမ်းပြည်နယ်အကြောင်းမဲ့တီဘောဖက်မှာတရုတ်ကိုပို့မဲ့နွားတွေတင်လာတဲ့ကအမြင်မသိသူတွေရဲ့ပြစ်ခတ်တာကြောင့်လူသုံးထပ်မင်းနဲ့တည်ဆုံခဲ့တဲ့တဲ့င်းတွေကိုကြားမှာပါဒုတိယပိုင်းနိုင်ရွယ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတီကောင်းစရာနဲ့တရုတ်လေလံဆွေးနွေးကံကိုတင်ဆက်သွားဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့ညဖက်ထိတ်တန့်ရတဲ့င်းတွေကိုကောင်းလင်းဦးနဲ့မခင်ဖြစ်တွေကပြောပြပေးပါဦး
ဟောင်ကောင်ကျွန်းမှာဒီမိုကရေစီလူလားသူတွေကနိုင်ငံတကာလေဆိပ်ဝင်ပေါက်ကိုပိတ်ဆို့ဆန္ဒပြခဲ့ကြရတာကဟောင်ကောင်ကထွက်ခွာမဲ့လေရင်ခီးစဉ်အားလုံးကိုဒီနေ့မှလည်းဒုတိယနေ့ဖြစ်လိုက်ရပါတယ်ဆန္ဒပြသူတွေကလေဆိပ်ထွင်းခီးတဲ့ထွက်ခွာခဲ့တဲ့အထိဝင်ရောက်ပိတ်ဆို့ခဲ့ကြတာကြောင့်ဝန်ဆောင်မှုတွေရပ်ဆိုင်းခဲ့ရပြီးမိနစ်ပိုင်းကြာမှာပဲလေဆိပ်အနာမဏီကခီးစဉ်တွေကိုဖြတ်ဖို့ဆုံးဖြတ်လိုက်တာပါဆန္ဒပြပွဲတွေကြောင့်ပထမတစ်ရက်ကလေရင်ခီးစဉ်ရန်နဲ့ချီဖြတ်လိုက်ရပြီးနောက်တစ်နေ့ဖြစ်တဲ့ဒီနေ့မှလေဆိပ်ကိုပုံမှန်ပြန်ပွင့်နိုင်မှုကြိုးစားခဲ့ပေမဲ့အောင်မြင်ဖြစ်ခဲ့ရတာပါ။ဒီချိန်ထဲမှာပဲဟောင်ကောင်ကလူလူဆန္ဒပြပွဲတွေနဲ့ပတ်သက်လို့အာဏာရှင်ကဆန္ဒပြသူတွေကိုအင်အားသုံးနှိမ်နှင်းနေတဲ့အပေါ်စိုးရိမ်နေကြောင်းလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမီရှယ်ဘက်ရှလက်ကဒီကနေ့ပဲပြောဆိုလိုက်ပြီးဒီဖြစ်ရပ်တွေနဲ့ပတ်သက်လို့တမာတမတ်ချတဲ့စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်မှုလည်းတောင်းဆိုလိုက်ပါတယ်။ဗန္ဒာရီယာချက်ချက်ချတဲ့ဟောင်ကောင်မှာပြည်ရဲ့ရပိုင်းတွေအတွင်းအကြမ်းဖက်မှုတွေနဲ့မတူညီခြင်းတွေတိုးလာနေခြင်းမှာပဲတောင်းဆိုလိုက်တာဖြစ်ဖြစ်အကြောင်းမဟာမင်းကြီးရဲ့ပြောခွင့်ရသူရူဘတ်ကော်ဗေးကဂျနီဗာမြို့မှာတဲ့နောက်တွေကိုပြောဆိုလိုက်ကြပါ။ဟောင်ကောင်ရဲ့လမ်းမတွေမှာလူတွေတန်းနဲ့ချီပါဝင်ပြီးသတင်းပတ်ဆက်ဘက်လောက်ဖြစ်ပေါ်နေတဲ့ဆန္ဒပြပွဲတွေကြောင့်1998ခုနှစ်မှာဘရစ်ရှားလက်အောက်ကနေတရုတ်ပြည်မှာကြီးထန်လွှဲပြောင်းခံရတဲ့ဒဇယ်ပိုင်းလွတ်လပ်ခွင့်ရဟောင်ကောင်မှာအုပ်ချုပ်သူတွေအတွက်အကြီးအမားဆုံးအခက်အခဲတွေနဲ့ရင်ဆိုင်နေရတာပါ။ဟောင်ကောင်မှာရာဇဝတ်မှုနဲ့တန်နေရတဲ့ဖက်ဆီထိတ်ထိတ်ခံထားရသူတွေကိုတရုတ်ပြည်မှာကြီးလွှဲပြောင်းတရားစီရင်နိုင်မဲ့ဥပဒေမူကြမ်းတရားကိုကန့်ကွက်ကြရတာကနေအခုလိုဆန္ဒပြပွဲတွေကြီးထွားလာခဲ့တာလည်းဖြစ်ပါတယ်။
ဒီကနေ့သတင်းပတ်ထဲလူ9ယောက်ထက်မနည်းသေဆုံးခဲ့တဲ့ရုရှားရေတပ်လေကျင်ရေးစခန်းအာရဟန်ဂစ်အနီးမှာရေဒီယိုဓာတ်သတ္တိမြင့်တက်လာတာတွေ့ရတဲ့အကြောင်းရုရှားမိုးလေဝသစောင့်ကြည့်ဌာနကအတည်ပြုလိုက်ပါတယ်။ပင်လယ်ဖြူဒေသညိုရိုစကာတောင်တန်းမှာစက်တီမှာရှိတဲ့စမ်းသက်စခန်းမှာထပ်မံတွေ့ရှိရတဲ့အထောက်အထားတွေအရမစ်ဆိုင်းလုံးလောင်စာကအစိမ့်တက်ဓာတ်တွေသာမကအတိအကျမခွဲခြားနိုင်သေးတဲ့ရေဒီယိုသတ္တိကြွဓာတ်တွေတွေ့ရတဲ့အကြောင်းဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာပါ။ဒီလရှိရနေ့ကဖြစ်ခဲ့တဲ့ပေါက်ကွဲမှုနဲ့ပတ်သက်လို့ဒေသခံအစိုးရနဲ့ဗဟိုအစိုးရတာဝန်ရှိသူတွေအကြားရှုပ်ထွေးမှုတွေနဲ့သတင်းမှားတွေကြောင့်သိဆုံးသူအတိအကျနဲ့ဘယ်လိုစမ်းသပ်မှုမျိုးလုပ်ခဲ့တယ်လဲဆိုတာတွေကိုရှင်းရှင်းလင်းလင်းမသိရဘဲဖြစ်နေပါတယ်။မတော်တဆမှုနဲ့ပတ်သက်လို့ရုရှားအစိုးရပြောခွင့်ရဒီမီထရီပက်စကော့ဖ်ကပထမဆုံးအချိန်အဖြစ်ဒီကနေ့ပြောဆိုပေမဲ့အမေရိကန်ကအခက်အခဲတချို့ပြောနေတယ်လို့နျူကလ িয়ার အင်အားသုံးမစ်ဆိုင်းတုံးစမ်းသပ်မှုကြောင့်ပေါက်ကွဲမှုဖြစ်ခဲ့တာလားဆိုတာကိုတော့တတိကျကျမပြောခဲ့ပါဘူး။မမျော်လင့်တဲ့မတော်တဆမှုကြောင့်အသက်ဆုံးရှုံးတဲ့အထိဖြစ်ခဲ့ရတဲ့အကြောင်းနဲ့အခုဖြစ်ရမှာတည်ဆုံးသူတွေဟာတရေကောင်းတွေဖြစ်တယ်ဆိုတာမမေ့ကြဖို့အရေးကြီးတဲ့အကြောင်းပြောခွင့်ရသူကိုကိုကပြီးရုရှားသတင်းတွေမှာဖော်ပြကြပါရစေရှင်
။ရုရှားနိုင်ငံမှာမချသေးရင်ကဖြစ်ပေါ်ခဲ့တဲ့ဆန္ဒပြပွဲတွေဟာတာမန်သဘောလောက်ဖြစ်ရုရှားဆွေကဒီကနေ့ပဲပြောဆိုလိုက်တယ်လို့တိုင်းပြည်မှာနိုင်ငံရေးအခြေအနေတွေကြုံနေရတယ်လို့ဆိုတဲ့ပြောဆိုမှုတွေကိုလည်းပယ်ချလိုက်ပါရစေ။ဆန္ဒပြပွဲတွေဟာကြည့်ကြည့်ရဲ့ကိစ္စမဟုတ်တဲ့အတွက်တမန်ဗလာဒီမီယာပူတင်အနေနဲ့မှတ်ချက်ပေးစရာမရှိတဲ့အကြောင်းလဲပြောခွင့်ရဖို့ကိုဒီမီထရီပက်စကော့ကတင်းတောက်တွေကိုပြောဆိုလိုက်တာပါဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကခက်ချင်းချင်းကင်တွယ်ခဲ့တဲ့ပုံမှာလဲကာဝယ်ပြောဆိုသွားပါတယ်မော်စကိုမြို့ရဲ့အချက်ချာနေရာမှာတင်းငွေနေနေတုန်းကလူပေါင်းထောင်ထောင်ချီပါဝင်ခဲ့တဲ့ဆန္ဒပြပွဲအတွင်းမှာတော့လာမယ့်ဒီသန္ဓေရွေးကောက်ပွဲတွေမှာအတိုက်ခံခုစစ်တော်တော်များများပါဝင်ခွင့်မရတဲ့ပုံကန့်ကွက်ခဲ့ကြတာပါဒီနေ့နေ့တုန်းကဆန္ဒပြပွဲဟာရုရှားနိုင်ငံမှာ၈နှစ်အတွင်းအကြီးအမားဆုံးလည်းဖြစ်ခဲ့ပါတယ် လွန်ခဲ့တဲ့လအတွင်းဆန္ဒပြပွဲတွေမှာဆန္ဒပြသူထောင်နဲ့ချီပြီးတော့လေရဲတပ်ဖွဲ့ကဖမ်းဆီးခဲ့တာပါ။ရုရှားအနာမဏီကတော့ရှင်ပြိုင်ဝင်မရတဲ့ကိုယ်စီရီယာ2021ခုနှစ်လွတ်တော်ရွေးကောက်ပွဲအကြိုဖြင့်အများကမြင်ထားကြတဲ့ရွေးကောက်ပွဲအတွက်မှတ်ပုံတင်ရမှာထောက်ခံသူတွေရဲ့လက်မှတ်အလုံးလောက်မရဘူးဆိုပြီးပြောဆိုထားပါတယ်
။ဩစတြေးလျနိုင်ငံဆစ်ဒနီမြို့နယ်မှာအင်္ဂါနေ့ကလမ်းသွားလမ်းလာတွေကိုဓာတ်နဲ့ထိုးတိုက်ခိုက်ခဲ့တဲ့အမျိုးသားကိုတော့အမျိုးသမီးတဦးသေဆုံးပြီးနောက်တဦးကိုထိခိုက်ဒဏ်ရာရအောင်လုပ်ခဲ့မှုနဲ့ဖမ်းဆီးထိန်သိမ်းလိုက်ပါတယ်။အသက်22နှစ်အရွယ်တိုက်ခိုက်သူဟာလူရည်နည်းနယ်စာအပြင်ထွက်စားနေကြတဲ့အချိန်စီးပွားရေးအရအချက်ချာကြတဲ့မြို့နယ်မှာလမ်းသွားလမ်းလာတွေကိုဓာတ်နဲ့ထိုးတိုက်ခိုက်ဖို့ကြိုးစားခဲ့တာလို့ဩစတြေးလျရဲတပ်ဖွဲ့ကပြောပါတယ်။ Twitter လူမှုကွန်ရက်ပေါ်တက်လာတဲ့ဗီဒီယိုဖိုင်တွေထဲမှာတော့တိုက်ခိုက်သူလို့ယူဆရတဲ့သူကကားရီရှုပ်နေတဲ့မိဖွားတစ်ခုမှာကားဒဇင်းပေါ်ကိုခုန်တဲ့အာရဗာသာစကားနဲ့အလားအရှင်မြတ်တာလင်ကြီးမြတ်တယ်လို့အဟစ်ပြီးတော့ဓာတ်တလက်နဲ့ဝီယန်တိုက်ခိုက်ဖို့ကြိုးစားခဲ့တာကိုတွေ့ရပါတယ်။ဒါပေမဲ့ကားကဘိန်းရွှေ့လိုက်တဲ့အချိန်မှာလမ်းပေါ်သူလဲကျသွားခဲ့ပြီးအဲဒီနောက်သူနဲ့ထိတ်ထိုက်တွေ့တဲ့အမျိုးသားတယောက်ကိုငါ့ကိုပြစ်လို့အဟစ်ပြီးတော့ရှေ့ဆက်ထွက်ပြေးသွားခဲ့ပါတယ်။နောက်ပိုင်းမှာတော့လမ်းသွားလမ်းလာတွေကသူ့ကိုဝိုင်းဝန်းဖမ်းဆီးခဲ့ကြတာပါ။ဓာတ်ဒဏ်ရာရသွားခဲ့တဲ့အမျိုးသမီးကတော့အသက်အန္တရာယ်ဆိုရင်ဆရာမရှိခဲ့ပါဘူး။အခုတိုက်ခိုက်ခံရမှုဟာတစ်ဖက်ကရန်စားလို့လုပ်တာမျိုးမဟုတ်ပဲသူ့ဘက်ကတတ်တတ်လိုက်လံတိုက်ခိုက်တာမျိုးဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပါရဲ့ရှင
်။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ9.25 kHz 11699.32 kHz 93099.51 kHz 9885တို့ချင်းစနေတနေ့ရက်မှာ9.90 kHz 1509လေးပြောထုတ်လည်ပေးပါရစေ
။ VOA American တမြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါရယ်။လွန်ခဲ့တဲ့သတင်းတစ်ပတ်ကျော်ခဲကမလေးရှားနိုင်ငံမှာဖျောက်ဆုံးသွားတဲ့အသက်15နှစ်အရွယ်ပြင်သစ်အိုင်ယာလန်နိုင်ငံသူမင်းကလေးငယ်ရဲ့အလောင်းကိုရှာဖွေရေးအဖွဲ့တွေရှာဖွေတွေ့ရှိသွားကြပါပြီ။ဒူဆန်ဟိုတယ်နဲ့2ကီလိုမီတာအကွာလောက်မှာနူရာN Korean အလောင်းကိုတွေ့ရှိခဲ့တာဖြစ်တဲ့ကြောင့်နေဂရီဆမ်ဘီလန်ပြည်နယ်ရဲတပ်ဖွဲ့ကပြောဆိုလိုက်တာပါမတန်ဆွမ်းသူဆယ်ရသက်ရွယ်မင်းကလေးငယ်ဟာကွာလာလမ်ပူကနေကီလိုမီတာ80ကျော်မှရှိတဲ့ဟိုတယ်မှာစီးရင်ပြည့်စုံပြီးနောက်တနေ့မှပဲပြတ်ဆုံးသွားတာဖြစ်တဲ့ကြောင့်မိသားစုကတိုင်ကြားခဲ့တာပါရဲတပ်ဖွဲ့ကလူပြောက်ဖြစ်သတ်မှတ်ခဲ့ပေမဲ့မိသားစုကတော့ပြန်ပြေးဆွဲခံရတယ်ဆိုပြီးတော့လည်းတန်ရာဖြစ်ခဲ့ကြပါတယ်သေဆုံးသူမင်းကလေးကိုရှာဖွေဖို့လူပေါင်း350ကျော်ပြင်ရဲရင်တွေအဝေးထိန်ဒရုန်းရင်တွေအနှက်ခံခွေးတွေကိုပါအတုံးပြူခဲ့ကြတာပါဗြိတိန်အင်္ဂလန်နဲ့ပြည်သင့်နိုင်ငံကရဲတပ်ဖွဲ့အနေနဲ့ရှာဖွေရေးလုပ်ငန်းတွေမှာပူးပေါင်းပါဝင်ခဲ့ကြပါတယ်မင်းကလေးရဲ့မိခင်ဟာအင်္ဂလန်နိုင်ငံသူဖြစ်ပြီးဖခင်ကတော့ပြည်သင့်နိုင်ငံသားဖြစ်ပေမဲ့မိသားစုကဗြိတိန်နိုင်ငံမှာနှစ်တော်ကြာနေထိုင်နေကြတာပါပျောက်ဆုံးသမီးနဲ့ပတ်သက်လို့သတင်းပေးနိုင်တဲ့သူကိုဘဲဖတ်စီဝါရဲ့အထံဝန်ရဲ့အလူငွေနဲ့ဒေါ်လာ12,000နီးပါးစုငွေကြီးမြင့်ဖို့လဲတင်းလာနေတုန်းကပဲမိခင်ဖြစ်သူကကြေညာထားတာဖြစ်ပါတယ်
မုတ်တုံမိုးများပြီးရေကြီးရေလျှံတာတွေကြောင့်တည်ဆုံးသူ200နီးပါးရှိသွားပြီဖြစ်တဲ့အိန္ဒိယနိုင်ငံကပြည်နယ်၄ခုမှာကယ်ဆယ်ရေးအဖွဲ့တွေကအကူအညီတွေလိုက်လံပေးနေပါတယ်။ရေဘေးကြောင့်လူပေါင်းတပန်းကျော်အိုးအိမ်တွေကိုစွန့်ခွာခဲ့ကြရတာပါ။အနောက်ပိုင်းနဲ့တောင်ဘက်ပြည်နယ်တွေဖြစ်ကြတဲ့ Kerala, Karnataka, Gujarat နဲ့ Maharashtra ပြည်နယ်တွေမှာမိုးအကြီးကျယ်ရွာသွန်းပြီးမြစ်တွေရေလျှံတာကြောင့်ရေဘေးတောင်ကိုဆူဆူဝါခံနေကြရတာပါ။တောင်ပိုင်း Kerala ပြည်နယ်ကတော့ရေဘေးတောင်ကိုအဆိုးဆုံးခံရတဲ့ဒေသဖြစ်ပါတယ်။မိုးလေးလေးပြန်လျော့သွားပြီးတော့ရေပြန်ချလာတာကြောင့်အကူအညီလိုအပ်တဲ့နေရာတွေမှာရှာဖွေရင်းနဲ့ကူညီကယ်ဆယ်ရေးလုပ်ငန်းတွေပိုပြီးလုပ်လာနိုင်ပြီလို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။ခရလာပြည်နယ်ဟာပြီးခဲ့တဲ့နှစ်တုန်းကလည်းနှစ်တရာနီးပါးကာလအတွင်းမှာအဆိုးဝါးဆုံးရေဘေးတောင်ကိုခံခဲ့ရတယ်လို့ရေဘေးကြောင့်လူ450လောက်သေဆုံးခဲ့ရပါတယ်ရှင်
။ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာအီဘိုလာရောဂါကူးစက်မှုတွေစံသက်ကူးသနေတဲ့ဆေးမျိုးစား၄ခုနဲ့နှစ်ခုကထိရောက်မှုရှိတဲ့အတွက်လူနာတွေအားလုံးအတွက်အသုံးပြုရမှာဖြစ်ပါတယ်။ RHGN EP3 နဲ့MAB114 အမျိုးအစားစီးနှမျိုးနဲ့စံသက်ကုသရမှာတည်ဆုံးမှုနှုန်းဟာ17ရာခိုင်နှုန်းအောက်ထိရောက်ချသွားကြတာပါစံသက်30နေတဲ့နောက်ထပ်စီးမျိုးအစားနှစ်ခုကတော့တည်ဆုံးမှုနှုန်း33ရာခိုင်နှုန်းထိရှိနေပါတယ်တည်ဆုံးမှုနှုန်းနေပါတဲ့ဆေးဝါးအတိတ်ကြောင့်လူနာရီအနေနဲ့စောစောစီးစီးကုသမှုခံယူကြလိမ့်မယ်လို့ညွှန်လင်းတဲ့အကြောင်းလဲကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောဆိုခဲ့ပါတယ်ကွန်ဂိုနိုင်ငံမှာနှစ်နဲ့ချီကျုံနေရတဲ့အီဘိုလာရောဂါကြောင့်လူပေါင်း1800ကျော်တည်ဆုံးခဲ့ရတာပါဒီလိုစစ်ဖြစ်ပေါ်နေတဲ့အတွက်လည်းအီဘိုလာရောဂါတိုက်ဖြစ်ရေးမှာအခက်အခဲတွေကြုံနေရပါတယ်။ရောဂါဖြစ်ပေါ်မှုအခြေအနေမှန်ကိုသဘောမပေါက်ကြတဲ့အတွက်ကူးစက်ခံရချိန်မှာကုသမှုခံယူရမျိုးမရှိဘဲအိမ်မှာသာနေကြတဲ့အတွက်လည်းကူးစက်ပြန့်နှံ့မှုကြီးကြီးထွားလာရတာလည်းဖြစ်ပါတယ်။
တောင်ကိုရီးယားနိုင်ငံရဲ့ယုံကြည်စိတ်ချရတဲ့ကုန်သွယ်ဘက်စီးရင်ဝင်နိုင်ငံအဖြစ်ကနေထုတ်ပယ်ခံရတဲ့အပေါ်နားမလည်နိုင်ကြောင်းဂျပန်နိုင်ငံကပြောဆိုလိုက်ပါတယ်။ အရှတိုက်ကအိမ်နီးချင်းနှစ်နိုင်ငံအကြားကုန်သွယ်ရေးအငင်းပွားမှုတွေကြီးထွားလာနေချိန်မှာပဲအရေးကြီးတဲ့ကုန်ပစ္စည်းအမျိုးအစားတချို့ကိုတင်သွင်းခွင့်ပုံမကန့်သက်ထားတဲ့ကုန်သွယ်ဘက်နိုင်ငံစီးရင်သက်မှာဂျပန်နိုင်ငံကိုပြောင်းလဲထည့်သွင်းလိုက်တဲ့အကြောင်းမနေ့တုန်းကတောင်ကိုရီးယားနိုင်ငံကကြေညာလိုက်ကြပါနိုင်ငံကစီးမျဉ်းတွေကိုချိုးဖောက်ပြီးပြပပို့ကုန်တွေကိုထိန်းချုပ်တဲ့နိုင်ငံတွေအတွက်သတ်မှတ်ချက်အသစ်ကိုပြသန်းခဲ့တာဖြစ်တဲ့အကြောင်းလဲတောင်ကိုရီးယားကုန်သွယ်ရေးဝန်ကြီးဆန်ယွန်မိုကပြောဆိုထားပါတယ်ဂျပန်ကုန်သွယ်ရေးဝန်ကြီးဟီရိုရှိကဲဆီကိုကတော့ပြပပို့ကုန်ဆိုင်ရာနိုင်ငံကစီးမျဉ်းစည်းကမ်းတွေကိုဂျပန်နိုင်ငံကလိုက်နာမှုမရှိကြောင်းတောင်ကိုရီးယားနိုင်ငံဘက်ကတိတိကျကျရှင်းမပြနိုင်ခဲ့ဘူးလို့လဲ Twitter လူမှုကွန်ရက်ကလည်းဒီကနေ့ပဲပြောဆိုခဲ့တာပါကုန်သွယ်ရေးအငင်းပွားမှုတွေကြုံတွေ့နေရတဲ့နှစ်နိုင်ငံအကြားအပြန်အလှန်လက်တုပ်ပြန်နေကြတာမှာဂျပန်နိုင်ငံကလည်းဒီကုန်သွယ်ရေးအထူးခံစား권ရနိုင်ငံစီးရင်တွေကလည်းတောင်ကိုရီးယားကိုထုတ်ပေးထားပါတယ်။ဂျပန်နိုင်ငံကတော့ဒီကုန်သွယ်ရေးဆိုင်ရာမူဝါဒတွေကိုအမျိုးသားလုံခြုံရေးအတွက်လိုအပ်ချက်အရာဆုံးဖြတ်ခဲ့တာဖြစ်တဲ့အကြောင်းပြောဆိုထားပါတယ်ရှင်
။အမေရိကန်ပြည်ထောင်စုအိုဟိုပြည်နယ်ဒေတွန်မြို့မှာလူ6ကိုတပ်ဖြတ်ခဲ့တဲ့တနသမားရဲ့တံငယ်ရင်းဖြစ်သူကိုဖမ်းဆီးထားတဲ့အကြောင်းအာဏာပိုင်တွေကပြောလိုက်ပါတယ်။တိုက်ခိုက်ရမှာတုံ့ပြုခဲ့တဲ့ကြီကအင်ဂျင်နဲ့တူတနက်တလက်နဲ့ခြေတောင့်တရာပေါင်နဲ့ကြီကတ်ကူကိုတနသမားကွန်နာဘတ်စ်တွေဝယ်ယူပေးခဲ့တဲ့အကြောင်းဝန်ခံခဲ့ပြီးတဲ့နောက်မှာပဲဖမ်းဆီးလိုက်တာပါ။လက်နက်တွေကိုဝယ်ပေးခဲ့ပြီးတံငယ်ရင်းရဲ့မိဘတွေမသိအောင်သူ့တိုက်ခန်းတစ်ခုမှာတိတ်ထားပေးခဲ့တဲ့အကြောင်းအီတန်ကိုလီကအာဏာပိုင်တွေကိုဝန်ခံခဲ့တယ်လို့လည်းအစိုးရရှင်တွေကပြောပါတယ်။လူမျိုးများတိစုံခဲ့တဲ့တိုက်ခိုက်မှုအတွင်းအုံပြုခဲ့တဲ့လက်နက်တွေထဲမှာမပါဝင်တဲ့ပစ္စတိုတနက်တလက်ဝယ်ယူခဲ့စဉ်တုန်းကအစိုးရကသတ်မှတ်ထားတဲ့အတိုင်းရှောက်လာဖောင်ကိုဖြစ်ဆွဲရမှာစီးကြောက်သုံးဆွဲဘူးရနဲ့ပတ်သက်လို့လိမ့်လေဖော်ပြခဲ့တဲ့အပေါ်မှာအာဏာပိုင်တွေကအရေးယူခဲ့တာကနေတနက်သမားတုံးခဲ့တဲ့လက်နက်တွေကိုဝယ်ယူပေးခဲ့တဲ့ကိစ္စပေါ်ပေါက်လာခဲ့တာလည်းဖြစ်ပါတယ
်။အင်္ဂါနေ့ညဘက်ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လင်းဦးနဲ့မခင်ဖြူတွေတို့ကကြေညာပေးခဲ့တာပါရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်။မွန်ပြည်နယ်နဲ့တနင်္သာရီတိုင်းတို့မှာမိုးအပြင်းထန်ရွာသွန်းပြီးတော့မြေပြိုလာကြောင်းတေဆုံးသူအယောက်60ကျော်သွားပါပြီ။တေဆုံးသူတွေကိုရောအသက်မသေးခြင်းနေနိုင်သူတွေကိုပါရှာဖွေကယ်ဆယ်ရေးဆက်ပြီးတော့လှုပ်ဆောင်နေပါတယ်။ကြောက်ပြင်းထပ်ပြီးတော့မြေပြိုကြမဲ့အလားအလာရှိနိုင်မရှိနိုင်ဆိုတာကိုလည်းစမ်းသပ်စစ်ဆေးနေပါတယ်။ဒီအခြေအနေတွေကိုတော့ဆက်သွယ်မြင်းမြန်းထားတဲ့ VOA မြန်မာပိုင်းတင်ဆက်ထောက်ကိုထက်အောင်ခန့်ကတင်ပြပို့ထားပါတယ်။
ပင်ကပင်ရောမှာဖြစ်ပေါ်ခဲ့တဲ့မုန်တိုင်းငယ်ရှင်ကြောင့်မြန်မာနိုင်ငံတဝက်မှာမိုးပြင်းထန်ရွာပြီးမုန်ပြင်းနဲ့တနင်္လာရီတိုင်းတို့မှာမြေပြိုပြီးတော့လူသေဆုံးတာတွေရှိထားတာပါ။တေဆုံးသူအများစုကမုန်ပြင်းနဲ့ပေါင်မြို့နယ်တဲပြည်ကုန်းကြီးရွာမှာတောင်ပြိုကျတဲ့ဖြစ်စဉ်တွင်တေဆုံးခဲ့ကြရသူတွေဖြစ်ပါတယ်။တဲပြည်ကုန်းကြီးရွာမှာရှာဖွေကယ်ဆယ်ရေးလုပ်နေတဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့မြန်မာနိုင်ငံမိသက်တပ်ဖွဲ့ဌာနချုပ်ကညွှန်ကြားရေးမှူးဦးသိန်းထွန်းကအခုလိုပြောပါတယ်။
အခုကျွန်တော်တို့စဖြစ်တဲ့ချိန်နဲ့အခုဆရာတဲ့အလောင်း62လောင်းရပြီ။အခုကျွန်တော်တို့ကတပ်ဖွဲ့ဝင်က140ပေါ့။အပိုင်း3ပိုင်းခွဲပြီးတော့လုပ်နေကြတာပေါ့။သူကမြေအပြော့လို့ဆိုတော့ကားကြီးဝင်လို့မရဘူးခဏ။မြေပြော့နေလို့ဆိုတော့ကျွန်တော်ကလူနဲ့ပဲဟိုဘာပေါ့ဒီပစ္စည်းကလေးတွေကိုလူနဲ့ပဲဆယ်ပြီးတော့တုပ်နေတယ်။တုပ်ပြီးတော့ဘယ်နှပြန်မှာတော့ကျွန်တော်တို့ကဟိုချောင်းထဲတွေကြားရဲကားကြီးဆွဲတဲ့ကားကြီးနဲ့ကျွန်တော်ဆွဲထုတ်ပါ။အဲဒီမှာရှိတဲ့ကားပြက်တွေအခုတော့လူတွေရတော့ရှာတယ်။အခုတော့လူတော့တော်တော်နေတော့ပါပြီ။အောက်မှာမတွေ့တော့ဖြစ်သွားပါပြီ။
မြေပြိုကျတဲ့တဲပြည်ကုန်းကြီးရွာကတောင်ကျောထပ်ပြီးပြိုကျနိုင်တဲ့အခြေအနေရှိမရှိကိုတော့ပညာရှင်တွေနဲ့စုံစမ်းစစ်ဆေးမယ်လို့ဦးသိန်းထွန်းကစပြောပါရယ်
။အခုကျွန်တော်တို့မိသက်ကအဲ drone ပေါ့ကျွန်တော်တို့မှာပါတဲ့ drone နဲ့အပေါ်ကိုရိုက်လိုက်တဲ့ခါကျတော့ဒီ drone ရဲ့အပေါ်ကတော့ဟိုကျွန်တော်တို့ဒီဟိုလူသွားလမ်းကြောင်းသလားဒီထပ်ပြီးတော့အဲ့လားဆိုကျွန်တော်တို့အနည်းကတော့ဟို drone နဲ့ဆင်းရိုက်ထားတဲ့အနေအထားတွေကတော့အဲ့လိုပေါ့။ရခင်းစိမ့်နေမှာလမ်းလျှောက်တဲ့အရာမျိုးတွေတွေ့ရပါဘူး။ဒါကြောင့်ကျွန်တော်တို့ဒုသမဂ္ဂကြီးလည်းကျွန်တော်တို့ဓာကြီးကိုသတင်းပို့ထားပါ။ဒါတော့ကဲဆိုဓာကဘယ်နဲ့မှစီးဝေးပို့ပြီးတော့မှဟိုဘူမိပေရာပညာရှင်တွေနဲ့သေသေဆက်ပြီးတော့စုံစမ်းပါပါခင်ဗျာ
။မုံပြင်းနယ်ပြင်တင်းလိုက်တိုင်းဒေသကြီးအပိုင်းဖြစ်တဲ့ရေမြို့မှာလည်းရေကြီးရှန်နာကြီးရှိခဲ့ပြီးရေမြို့နဲ့တဝဲမြို့ကြားမှာတောင်ပြိုကျတာကြီးလည်းရှိခဲ့ပါတယ်။ရေတဝဲလမ်းပိုင်းမလွဲတောင်မှာမြေပြိုကျတာကြောင့်တေဆုံးသူနှလောင်းကိုဒီနေ့တွေ့ရှိခဲ့တယ်လို့ရေမြို့နယ်လူမှုကျိုးဆောင်အဖွဲ့အတွင်းမှဦးအောင်နဲ့ဝင်းကအခြေအနေကိုရှင်းပြပါဗျာ။
ဖြစ်ခြင်းဖြစ်တာကတဲရနေ့ဖြစ်တာဗျတဲရနေ့နေချင်းမှာဖြစ်တာအလောင်းကဒီနေ့မှာတွေ့တာလွှဲတော့ကျွန်တော်တို့တဝဲအပိုင်းဒီနေ့တိုင်းဒီကိစ္စတွေကတို့ရေးတဝဲကားလမ်းဘိုင်းတိုင်းကိုဆက်ကိုမှာတောင်ပြိုချပြီးပြုတ်ချသွားတာရေးဦးပါနှစ်ဦးကပြေတယ်နှစ်ဦးကပြေရှင်တယ်
เป็นอะไรเป็นเรื่องมาพิบวกเรื่องมูนังก็อินเดียเกี่ยวกับงูพิจารณาวิญญาณตัวบีพิบาร์เรมูนังพิจารณาตัวบีพิจารณาด้วยมูนพินเนี่ยที่ไหนตายหนูมามูยาราโรยตัวบาบีตามดูจาระก็โรเชิงดูด้วยมูยาตัวมูมีอะไรตัวจังลูมูลีวัดนั้นสลับไปแล้วหนูจำอุจิสันก็หนูจำมุจโจตัวจ่อมูกับตรงตาบาร์เรมูว่าเชิงดูเรื่องมาบ่ดีหนูมีอะไรดูสิอะไรดีมูว่าจะได้ยูอาร์ทาร์วันนั้นยูอาร์ทาร์เรนิสันยูดีสิ ไอ้เรื่องนู้นที่เจ้าของเนาะนอร์กอร์เจ้าหนูที่วันที่เจ้าหนี้เจ้าสาวที่เจ้าหนี้เจ้าชีเนี่ยที่อะไรอะไรเจ้าของเนาะไอ้เรื่องนู้นเจ้าหนูว่าอันนี้ก็เราโอเป็นอะไรมาเยอะต้องการในสิ่งนี้ที่เจ้าหนี้เสียเนาะนอร์กอร์อันนี้ก็เช่นเราที่เจ้าหนี้เรื่องมาโมไม่เอาไม่เอาอะไรหรอกเนาะไอ้เรื่องนู้นเช่นเราเนาะโอเค
และสิ่งที่มารู้มุ่งไปในเกมปีในตุลาคมที่ดาจีเนปโกดานุมาเยจีเซนารีพิบอนิบีจีเบดินปิดงาดังจอชินีปีพิบาร์เรจีเบดินนี่อะไรกูดูตมราอุ้งหินวิปันที่อยู่ตัวบีเกจิลงานิกูกุ้งเซนจิชูเกบาร์เรสัวตาวันสิดูริกาเลตบ่าวว่าเป็นสิ่งมันก็เกย์พอดีพอดีตัวบีจีเบดินปิดูริกูสานในเยกันเนสีวารีกูเปิบุนิรูมีอันปิดูกาเลตะกูนี่เป็นนี่จาวาร์เรกมีอ่ะ
กูจะเอาขันตรีนไปปุ๊บตัวเราบ้าเช่นพี่โอเอ็นยามาเลยไหมสิ่งอุตส่าห์ไปรอทั้งเรื่องงั้นอะไรยามาในงั้นก็ยี่ปีตั้งแต่ลูดูด้วยท้ายในงั้นก็สาสานในตัวชาคุณยี่ปีรักกูยามาตาวันชิดูเรติกเนี่ยเล็กขันยาอยู่อะไรในงั้นเนี่ยสักคนตัวยี่หลังจากมาแล้วเนี่ยจะได้รีบจะสีตัวเราเสพไปรอยี่จีนี่จะสีหลังจากเนี่ยสักคนตัวยี่ยาสันตลอดพี่เนี่ยพี่กงจิงการีมาตัวไหนเนี่ยจวนเนี่ยน่าสงสารเรื่องชีวิตอะไรที่จะฟิวอีท่านชีสัตว์
နယ်အတွင်းရေဘေးလံကိုကြုံနေရတာကြောင့်လမ်းပန်းဆက်သွယ်ရေးတွေပြတ်တောက်နေပြီးရေဘေးသင့်ပြည်သူတွေအတွက်အကူအညီတွေလည်းလိုအပ်နေတာပါ။ထိုင်းအစိုးရနဲ့ထိုင်းစစ်တပ်ကထိုင်းမြန်မာနယ်စပ်မဲဆောက်မြောက်ရီချစ်တီတကားကနေရေဘေးသင့်ပြည်သူတွေအတွက်စံစားစရာနဲ့တောက်ရီတက်နေပါတဲ့ကားသုံးစီးတိုက်ပစ္စည်းတွေကိုဒီကနေ့ဩဂုတ်လ13ရက်နေ့မှာလှူဒန်းခဲ့ပြီးမြန်မာဘက်ကလက်ခံယူခဲ့ကြောင်းမြောက်ရီခရိုင်အုပ်ချုပ်ရေးမှူးဦးတည်ဆောင်ကပြောပြပါတယ်
အော်โอเคခင်ဗျာသူတို့ဒီကနဲ့ကျွန်တော်ဒီကတက်မှမှုနေပေါ့ဟိုလက်ကနဲ့ခံလို့ယူရအောင်ပါခင်ဗျာဟုတ်ဟိုဘောမှာဟိုကားသုံးစီးပေါ့မှာနည်းနည်းကွန်တိန်နာပေါက်နဲ့တစီကျန်တာသေးတဲ့ကားသေးနှစ်စီးပေါ့ခင်ဗျာအချောင်းကြီးအဓိကတော့မှာဟိုစံလို့စီးတို့ရိတ်ခါတို့ပေါ့မှာအစီတော့ဂျီတန်တို့ဘာလို့ပါပါလဲဟုတ်ကဲ့စားစရာပါလဲဟုတ်ကဲ့
ကြီးနေတဲ့ရေကလက်ရှိအချိန်ထိတိတိတာတာရော့မသွားသေးတာကြောင့်လမ်းပန်းဆက်သွယ်ရေးခက်ခဲနေတော့မဲ့လို့လည်းသူကပြောပါရယ်မြန်မာပြည်ဘက်မှာဂျိုင်းတကားပျက်စီးနေပြီးကုန်တင်ကားတွေဆက်မသွားနိုင်ပဲဖြစ်နေတာကြောင့်ကုန်ပစ္စည်းတွေမတင်ပို့နိုင်တဲ့အတွက်ထိုင်းဘက်ကတော့ထိုင်းဘက်ဝင်တန်း2000ဘိုးလောက်ညှင်လာနေပါတယ်မြန်မာဘက်ကတော့ဩဂုတ်လ12ရက်နေ့ကနေစတင်ပြီးကုန်မပါတဲ့ကားတွေကိုဖြတ်တန်းသွားလာခွင့်ပေးနေတယ်လို့လည်းမြောက်ရီခရိုင်အုပ်ချုပ်ရေးမှူးကပြောပါရယ်
အကုန်မပါဘူးကုန်ပါခဲ့ရင်လည်း73နဲ့မကျော်တဲ့ဟာပေါ့မှာ
မြန်မာပြည်တနိုင်ငံလုံးမှာတဘာဝဘေးဒဏ်ကြောင့်လူဦးရေ 12,000 လောက်အိုးအိမ်စွန့်ခဲ့ရပြီးလက်ရှိမှာလူဦးရေစုစုပေါင်း 38,000 ကျော်ဟာယာယီရေဘေးရှောင်စခန်းတွေမှာခိုလုံနေရတယ်ဆိုပြီးကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာညှိနှိုင်းရေးယုံကပြီးခဲ့တဲ့ရက်တွေကပဲထုတ်ပြန်ခဲ့ပါတယ်မွန်ပြည်နယ်မှာဆိုရင်ရေကြီးပြီးရေပြိုမှုတွေကြောင့်တေဆုံးသူ60ထဲမနည်းရှိနေပါပြီ။ရေဘေးဒုက္ခတွေတွေအတွက်တက်ဆိုင်ရာတာဝန်ရှိသူတွေသာမကပြည်သူတွေကပါတနိုင်တပိုင်အကူအညီပေးနေကြပါတယ
်။မအေးအေးမတင်ပြသွားတော့ပါရှင်။အခုတော့ရှမ်းပြည်နယ်ဘက်ကပြစ်ခတ်မှုသတင်းတစ်ပုဒ်တင်ပြချင်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲနဲ့တီဘောမြို့နယ်အတွင်းမှာတရုတ်နိုင်ငံဘက်ကတင်ပို့မဲ့ကျွဲနွားတင်ရင်တွေကိုဘယ်အဖွဲ့ကမှမသိရသေးတဲ့လက်နက်ကိုင်တွေကနေ့ရက်ဆက်တိုက်ပြစ်ခတ်ခဲ့တာကြောင့်လူ3ဦးတေဆုံးပြီးတော့2ဦးထဏ်ရာရခဲ့ပါတယ်။ကြောက်မဲနဲ့တီဘောမြို့နယ်အတွင်းမှာအနည်းဆုံးလက်နက်ကိုင်အဖွဲ့3ဖွဲ့လှုပ်ရှားနေတာဖြစ်ပြီးလောလောဆယ်မှာတော့ပြစ်ခတ်တဲ့အဖွဲ့ကိုစုံစမ်းနေသေးပါ။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာကျွဲနွားတင်ပို့တဲ့ကားတွေကိုပြစ်ခတ်တာတွေဟာမကြာခဏဖြစ်ပွားလေးရှိပြီးအခုနောက်ဆုံးကတော့ဒီကနေ့အင်္ဂါနေ့မနက်ပိုင်းကကြောင်မဲမြို့နယ်အတွင်းနဲ့တနင်္လာနေ့နေကင်းပိုင်းကတီဘောမြို့နယ်အတွင်းမှာနှစ်ရက်ဆက်တိုက်ဖြစ်ခဲ့တာပါကြောင်မဲမြို့နယ်အတွင်းဖြစ်စဉ်နဲ့ပတ်သက်ပြီးကြောင်မဲရဲစခန်းကတာဝန်ကျရဲတပ်ဖွဲ့ဝင်တဦးကအခုလိုပြောပါတယ
်ကြောင်မဲမြို့နယ်ခုံမုံကြီးရွာအုပ်စုပေါင်းအင်းကြီးကြီးရွာဝန်လန်းခွဲမန္တလေးလာချိုလမ်းမကြီးပေါ့၈နာရီခွဲလောက်ပါကျနော်အတားဒီနေ့မနက်၈နာရီကျော်ခန့်ပေါ့ကြားကတတိယကျခံရတာဗျရေမောင်းစပြာနှစ်ယောက်တည်ရတာတေကတော့စုံစမ်းစက်ပေါ့နော်အမဲရောက်နေပြီဆိုတော့ပြောရတယ်ပြည့်ရတယ်နော်လက်ရက်ကအခွဲစီးအဆုံရှိတယ်လေ
Dila Sanian, Dinilani, Nigin Bangale, Dibomu near Grima, Juanua Dempore, Jindazin, Jikanyabi, Tigamu Chenego, Dibomuga, Nezimicha, Brahita, Apuega, Gumuga, Kulu, Piobare.
ကျွန်တော်တို့ဒီဆမ်လောင်းကြီးပါနဲ့ကိုမုံကြီးကကြားလို့နော်ကျွန်တော်တို့ဒီနာမီတော်ကုညီတောင်းတဲ့ချင်းကတော့ဆက်နေနိုင်တယ်နေ့လည်းနေ့လည်းဆက်နေမှာအဲ့မှာကျွန်တော်တို့ဒီအနေနဲ့တွားတယ်တွားလိုက်ချိန်မှာဟိုမှာကျတော့ဒီဆုံးတယောက်နဲ့ဆက်နေရပြပေါ့နော်တန်ရရတဲ့တယောက်ကဒီဘောစီယုံကြီးသူ့ရဲ့ပို့ပြီးတော့မှာဒီဘောစီယုံနဲ့ရောလာရှူးစီယုံကိုထပ်ပေးပြီးတယ်ဒီဘောမျိုးနဲ့အတွင်
SSPP ကရှမ်းပြည်တပ်မတော်မြောက်ပိုင်းအပြင် TNLA ကတအံပလောင်စားတဲ့လက်နက်ကိုင်အဖွဲ့တွေလှုပ်ရှားနေကြောင်းဒေသခံတွေကပြောပါတယ်။ကြောင်မဲမျိုးကပရာဟိတဆောင်ရွက်နေသူတဦးကတော့ကျွန်းွားတင်ကားတွေပြစ်ခံရတဲ့အပေါ်အခုလိုတုံ့တက်ပါတယ်။
နွားကားတွေပြစ်ခံတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တာရင်လုံးကမရှိဘူးဗျ။အရင်လုံးကလည်းတရားဝင်သွားတဲ့နွားလိုက်ရှင်ပေါ့နော်။တရားဝင်တွေကွင့်မပေးတဲ့အခါမှာတော်လန်းနေပို့တာဗျ။လမ်းလျှောက်ပြီးပို့ကြတာပေါ့။နှစ်ပေါင်းကိုကြားလာပြီ။ကောင်စီခက်ကလေးအသွားနေကြတာပဲ။ NLD ဆိုတာခက်နောက်ပိုင်းမှာကျတော့ဒီတရားဝင်ကွန်တဲ့ကွင့်ဆိုတာပေးလိုက်တာပေါ့။အဲတော်လန်းလျှောက်တဲ့အချိန်လုံးကဒီအတန်းနဲ့မကြားဘူးဗျ။တော်ရဲမှာဒီအခွင့်အရေးပေါင်းစုံနဲ့တွေ့ပါလိမ့်မယ်။တွေ့လို့ရှိရင်လည်းပဲထုံးစံတိုင်းပေါ့။ပေးကံပြီးသွားတာပါပဲ။ကျွန်တော်အခုပြစ်ခံရတဲ့ကားတွေကခုံမဆောင်လို့ပြစ်ခံရတာ။အများပြည်သူကမြင်လာလို့စက်ကြီးပေါ့ဗျာ။နော်ဘဲဖွဲ့ရှိဆိုတော့ကျွန်တော်တို့ကဘလို့မှကောင်းစင်တလူမရဘူးပေါ့
။ဒီအပိုင်းဖြစ်ပေါ်တဲ့ပြစ်ခတ်မှုနဲ့ပတ်သက်ပြီး TNLA ခေါ်တန်းပလောင်အဖွဲ့ကသူတို့လက်ချက်မဟုတ်ကြောင်းအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူတိုက်ကျော်ကပြောပါတယ်
။ကျွန်တော်အဖွဲ့ကတော့မဟုတ်ဘူးဒီလက်ချက်တော့ကျွန်တော်ပြသမှာနော်။ကျွန်တော်လျှာတဲ့အပိုင်းကတော့ဒီကြောင့်မဲ့အနောက်ခြမ်းမနော်အဲကာလမတိရာရောက်လာကျွန်တော်အဖွဲ့ရပြင်မရှိဘူး
။ TNLA အဖွဲ့ဟာအစိုးရနဲ့အပြစ်ခတ်ရက်စဲထားတဲ့အဖွဲ့မဟုတ်ပါဘူး။ SSPP ခေါ်ရှမ်းပြည်တပ်မတော်မြောက်ပိုင်းကပြည်နယ်အဆင့်တီတောင်စုအဆင့်အပြစ်ခတ်ရက်စဲရေးကိုလက်မှတ်ရေးထိုးထားပြီး RCSS ခေါ်ရှမ်းပြည်တပ်မတော်တောင်ပိုင်းကတော့ NCA ခေါ်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့ဖြစ်ပါတယ်။ရှမ်းပြည်နယ်ကြောင်မဲနဲ့တီဘောမြို့နယ်အတွင်းကျွန်းနွားတင်ရင်တွေကိုဒီနှစ်ဇူလိုင်လနဲ့မေလအတွင်းမှာလည်းပြစ်ခတ်ခံရတာတွေရှိခဲ့ပြီးဒီပြစ်ခတ်မှုတွေမှာအနည်းဆုံးရင်ပေါင်း2ဦးသေဆုံးခဲ့တယ်လို့ရင်နောက်လိုက်2ဦးလည်းဒဏ်ရာရခဲ့ပါတယ်။ဒီပြစ်ခတ်မှုတွေမှာလည်းတရားခံကိုရှာဖွေဖော်ထုတ်နိုင်တာမရှိခဲ့ပါဘူး
။ရှမ်းပြည်နယ်ဖက်မှတနပ်ပြစ်ခတ်မှုဖြစ်ခဲ့တဲ့အကြောင်းကိုမိုးစောတင်ပြတော်တာပါရှင်။အခုတော့မြန်မာကုန်သွယ်ရေးအကောင်စီရေးဥရောပကပေးအပ်တဲ့အကူအညီသတင်းတင်ပြချင်ပါတယ်။မြန်မာကုန်သွယ်ရေးကဏ္ဍအထူးသဖြင့်ပြည်ရင်းမှာရှိတဲ့အသေးစားအလတ်စားလုပ်ငန်းတွေကိုဥရောပသမဂ္ဂ EU ကနေဒေါ်လာယူရို၈တန်ငွေကြေးထောက်ပံ့မဲ့ Arise Plus မြန်မာအစီအစဉ်ကိုစတင်လိုက်ပြီးဖြစ်ပါတယ်။ဒါကအာဆီယံအပါအဝင်နိုင်ငံတကာကမ္ဘာကုန်သွယ်ရေးအဖွဲ့တွေနဲ့လက်တွဲနိုင်ဖို့အလုပ်ကိုင်ဖန်နေနိုင်ဖို့ EU ကရည်ရွယ်တာလည်းဖြစ်ပါတယ်။ VOA မြန်မာပိုင်းသတင်းထောက်ကိုစောထက်ကရန်ကုန်ကနေသတင်းပေးပို့ထားပါတယ်ရှင်။
ဥရောပသမဂ္ဂ EU ကမြန်မာအစိုးရရဲ့ကုန်သွယ်ရေးကဏ္ဍအတွက်၄နှစ်စာယူရို၈တန်းထောက်ပံ့မဲ့အစီအစဉ်အတွက်နှစ်ဖက်ငွေကြေးပိုင်းဆိုင်ရာစာချုပ်ချုပ်ဆိုထားပြီးနိုင်ငံတကာကုန်သွယ်ရေးဌာနကစီးပွားကူးသန်းဝန်ကြီးဌာနနဲ့ပူးပေါင်းအကောင့်တွေဖော်တော့မှာဖြစ်ပါတယ်။အာဆီယံနိုင်ငံတွေပြီးတော့ဥရောပသမဂ္ဂနိုင်ငံတွေနဲ့မြန်မာနိုင်ငံကြောင်ကုန်သွယ်ရေးတူးတက်လာဖို့ပြည်တွင်းကအသေးစားနဲ့လက်စားလုပ်ငန်းအဆက်အသွယ်တွေကိုအဓိကပံ့ပိုးရေး EU ကရည်ရွယ်ထားကြောင်းစီးပွားရေးနဲ့ကူးသန်းရောင်းဝယ်ရေးဝန်ကြီးဌာနလက်ထောက်အတွင်းဝန်ဦးခင်မောင်လွင်ကပြောပါတယ်။
ဥရောပသမဂ္ဂနဲ့တဝါစီကုန်းစုကဒေတာတွေစီဝါရေးခွင့်ရေးကိုအလုံးစံတဲ့အတွက်ကိုဒီပေါ်ရကျနာကျူးစီးအဆက်အသွယ်တွေပေါ့ဒါတွေရောင်းချောင်းတွေကိုပုံမတော်တင်းတွေကိုဖန်နေခြင်းတွေနဲ့ကတော့လက်မှတ်ထိုးပြီးပါပြီလက်မှတ်ထိုးပြီးပါဆိုတော့အခုကစတင်ဆောင်နေပြီပေါ့ကာလအပြည့်ကတော့တဝါတွေစတင်တဲ့နေ့ကစပြီးတော့ဆက်ဆက်နေတာပေါ့ဒီနေ့ပေါ့
လက်ရှိအနေအထားမှာ SME လုပ်ငန်းရှင်တွေကချင်းငွေရရှိဖို့ကအဓိကလိုအပ်ချက်ဖြစ်နေပါတယ်ဒါပေမဲ့ရေရှည်ရက်တင်နိုင်မှုအတွက်ဆိုရင်တော့လုပ်ငန်းသေးတွေဟာစဉ်ဆက်မပြတ်လေးလာမှုတွေလုပ်ဖို့ဆိုကြောင်းစက်မှုကြီးကြပ်ရေးနဲ့စစ်ဆေးရေးဦးစီးဌာနညွှန်ကြားမှုဒေါက်တာအီရွှေစင်ထွန်းကပြောပါတယ
်။ Indian Prime Minister မှာ value add လုပ်နေတာ။ဒီမှာဒီမှာ value add လုပ်ဖို့အတွက်ကို idea လည်းလိုရဲ၊ technology လည်းလိုရဲ၊စစ်စီပိုင်းအားစအများကြီးလိုအပ်နေပါလေ။ဟို sentiment တွေမှုဆိုတာမရှိသလိုဖြစ်နေမျိုးကလာဖြစ်နေတယ်။ဥပမာအဲကော်ဖီလည်းပေါ့ for example ကော်ဖီဆိုပါဆိုဒီကော်ဖီကိုဘယ်ဒီဂရီမှာထားလိုက်အရသာဘယ်လိုဖြစ်မလဲအခါရော့မလားအချိန်တက်ပေါက်လားမလားစသဖြင့်ပေါ့ဒါတွေကိုအဲလိုအပ်တယ်ဆိုရင်ဟာကျွန်တော်တို့ကများများလေးတို့က awareness ပေးရမယ်ပေါ့နော
်အစိုးရဘက်ကလည်းအသေးစားနဲ့လက်စားလုပ်ငန်းရှင်တွေကိုလုပ်ငန်းကျွမ်းကျင်မှုအပိုင်းတွေလေ့ကျင့်သင်ကြားပေးတဲ့နယ်လို့ဒေါက်တာအီရွှေစင်ထွန်းကပြောပါတယ် မြန်မာကုန်သွယ်ရေးအတွက်ဥရောပသမဂ္ဂကစက္ကူညီသွားမှဖြစ်တယ်လို့ပို့ကုန်လေးပေးထုတ်လို့ရေးကဏ္ဍနဲ့အလောက်ကန်ဖန်တီးရေးအတွက်ပါဒီငွေကြေးထောက်ပံ့မှုကရှိရွယ်ထားတာလို့ဆိုပါတယ်။ဥရောပသမဂ္ဂပူးပေါင်းဆောင်ရွက်ရေးဌာနအကြီးအကဲတွေနဲ့မြန်မာအစိုးရတာဝန်ရှိသူတွေအောက်ကလာ6ရက်ကနေပြီးတော့တွေ့ဆုံပွဲမှာအခုလိုငွေကြေးပိုင်းပံ့ပိုးရေးပိုင်းကိုအသေးစိတ်ဆွေးနွေးခဲ့က
ပြည်သူတွေကိုပြည်သူတွေကိုပြည်သူတွေကိုပြည်သူတွေကိုပြည်သူတွေကိုပြည်သူတွေကိုပြည်သူတွေကိုပြည်သူတွေကိုပြည်သူတွေကိုပြည်သူတွေကိုပြည်သူတွေကိုပြည်သူတွေကိုပြည်သူတွေကိုပြည်သူတွေကိုပြည်သူတွေကိုပြည်သူတွေကိုပြည်သူတွေကိုပြည်သူတွေကိုပြည်သူတွေကိုပြည်သူတွေကိုပြည်သူတွေကိုပြည်သူတွေကိုပြည်သူတွေကိုပြည်သူတွေကိုပြည်သူတွေကိုပြည်သူတွေကိုပြည်သူတွေကိုပြည်သူတွေကိုပြည်သူတွေကိုပြည်သူတွေကိုပြည်သူတွေကိုပြည်သူ နမည်ပေးထားပါတယ်။အဓိကရွယ်ချက်ကတော့ပလတ်စတစ်သုံးစွဲမှုကိုလျှော့ချဖို့တစ်ခါတုံးပလတ်စတစ်အိတ်တွေကိုလုံးဝမသုံးဘဲပြန်ပြီးတော့အသုံးပြုလို့ရနိုင်မဲ့အိတ်တွေကိုအသုံးပြုလာစေဖို့ဖြစ်ပါတယ်။အပြည့်အစုံကိုတော့ကိုကောင်းဆိုင်ရင်ကရန်ကုန်ကနေသတင်းပေးပို့ထားပါတယ်ရှင်
။သတင်းစက်ပဲကြာဒီလှူရှားမှုကိုသတင်းပတ်တစ်ပတ်မှာပုံစံတစ်မျိုးစီနဲ့လှုပ်သွားဖို့စီစဉ်ထားတာဖြစ်ပြီးတင်းလာနေမှာစတင်နေပြီဖြစ်ပြီးတော့တပတ်ချင်းစီမှာပလတ်စတစ်အသုံးပြုမှုလျှော့ချရေးမတူညီတဲ့လှူရှားမှုတစ်ခုစီကိုလှုပ်သွားမဲ့အကြောင်းလှူရှားမှုကိုကမခရပြုစီစဉ်နေတဲ့တပ်မြမအဖွဲ့ကပြောပါတယ်ဒီလိုစီယုံလုံးစော်လှုပ်ဆောင်ရတဲ့အဓိကရည်ရွယ်ချက်ကိုတော့တပ်မြမအဖွဲ့ကစွန့်ပစ်ပစ္စည်းစီမံခန့်မှန်းမှုဆိုင်ရာကြွညင်သူမဲ့မီတက်ထွေးကအခုလိုပြောပါတယ်
အဓိကတော့ဘယ်လိုပြောပြဒီမားလေး challenge promotion နဲ့တက်ပြီးအောင်ရှိရပေါ့နော်အဲ့တော့ကျွန်တော်တို့ကအဓိကကဒီမားဒီမားလူမျိုးတွေကျွန်တော်တို့ကဘာလို့ဖြစ်ကြလဲဆိုတော့ TLC ကနေကိုယ့်ရဲ့ behavior ကိုပေါ့နော်ဖြစ်ဖြစ်ချင်းချင်းနေတာအဲ့ဒါမှကျွန်တော်တို့က challenge အဓိက step by step ပေါ့နော် challenge ကိုလုပ်ဖြစ်သွားတာရှိ
အခုလှုပ်ရှားမှုဟာ Facebook social media ကနေတဆင့်လုံးစုံစီယုံနဲ့လှုပ်ရှားမှုတစ်ခုဖြစ်ပြီးအလွယ်တကူပဲပါဝင်နိုင်ပါတယ်။ပါဝင်လို့သူတွေအနေနဲ့ဈေးဝယ်သွားတဲ့အခါ plastic အိတ်ကိုမသုံးဘဲပြန်ပြီးအသုံးပြုလို့ရတဲ့အိတ်မျိုးကိုသုံးပြီးအဲ့ဒီလိုကိုယ့်ရဲ့အသုံးပြုမှုကိုတပုံရိုက်ပြီးတော့ hashtag ခံပြီးတက်မြမှာ 10 weeks zero waste challenge လို့ရေးပြီးကိုယ့်ရဲ့ Facebook စာမျက်နှာမှာတင်ပေးရမှာပဲဖြစ်ပါလေ။တပတ်ချင်းစီအလိုက်လှုပ်သွားမဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့လည်းမှတ်မိတဲ့ tweet ကအခုလိုရှင်းပြပါရစေ။
အဲ့လိုခုနကဒီနေ့သူရှင်ပေါ်မှာတော့ဒီဘက်ကမှလည်း challenge ဆောက်ချက်တွေပတ်သုံးမှုပေါ့နော်ဒီကိစ္စတခြားစာထုတ်ပစ္စည်းတွေတုံးမယ်နောက်ပိုင်းမှာဆိုလို့ရှင်ပါလေရှင်ဆောက်ချက်ရှင်တန်ဖို့စာထုတ်ပါလေဒီနေ့ဆိုတာဒီလိုရှင်ကျွန်တော်ဟိုခီးထားတဲ့အခါမှာဒီ plastic ပစ္စည်းတွေကိုလည်းပြန်ကန်မယ်နဲ့ပြန်သွားလို့ရလဲဆိုတာအဲပြီးတော့အမိုက်တွေကိုလည်းပြည်ရလဲဆိုတာ
ရှင်ကုန်မြို့နေပြည်သူလူရဲ့ plastic အမိုက်စွန့်ပစ်မှုဟာတရက်ကိုတန်300ရှိပြီးလူတစ်ယောက်ကိုနေ့စဉ် plastic အမိုက် 0.8 ကီလိုစွန့်ပစ်နေတယ်လို့တပ်မြမအဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါအပြင်မြန်မာနိုင်ငံအတွင်းမြို့ပြနေလူတို့တဦးချင်းစီဟာတရက်ကိုပြင်းပြအားဖြင့် plastic အိတ်၄လုံးသုံးစွဲနေတာကြောင့်လူတဦးချင်းစီဟာတစ်နှစ်ကို plastic အိတ်ပေါင်း1460သုံးစွဲနေတာဖြစ်တယ်လို့တပ်မြမအဖွဲ့ကပြောပါတယ်။မြန်မာနိုင်ငံလူကြီးအထူးထဆုံးရေကုန်မြို့မှာဆိုရင် plastic အိတ်တွေဘူးခင်တွေကရေကြောင်းတွေထဲမှာပိတ်ဆို့နေတာကြောင့်ရေစီးဆင်းမှုကိုအဟန့်အဖြစ်ပြီးမွေးရသည့်ကာလမှာလမ်းတွေပေါ်ရေကြီးရတဲ့အကြောင်းရင်းတစ်ခုဖြစ်နေပါလေ plastic အမျိုးအစားတော်တော်များများဟာနှစ်ပေါင်း2000ကျော်တဲ့အထိမပြတ်မစီးရှိနေနိုင်တယ်လို့ကြေညာသူတွေကပြောပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာ plastic အိတ်အသုံးပြုမှုလျှော့ချရေးလှုပ်ရှားမှုအကြောင်းကိုကောင်းဆဟိုင်းကစူးစီးတင်ပြသွားတာပါရှင်။ POA မြန်မာပိုင်းကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ POA မြန်မာပိုင်းအစီအစဉ်ရဲ့ Asia Set 7ကနေထုတ်လွှင့်ပေးနေခဲ့တဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကို Intel Set 17နဲ့ Mia Set 3ဂျိုရုတွေကနေဂျွန်လ3ရက်နေ့ကစပြီးတော့ပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ဆလုံးပေါင်းတွေကတော့ INTEL SAT 17နဲ့MEASAT3 တို့ဖြစ်ပါတယ်။ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီနဲ့9နာရီခွဲထိထုတ်လွှင့်ပေးနေတဲ့ POA မြန်မာပိုင်းရဲ့ရုပ်သံထုတ်လွှင့်ချက်တွေကိုတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ POA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ POA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြောလဲကြည့်ရှုနိုင်ပါတယ်။ကျမတို့ VOA American အတိုင်းရဲ့ဒီကနေ့ညပဲဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ1925 30နဲ့အပြင်လိုင်းလမီတာ190တို့ကနေဖန်ယူနာဆင်နိုင်ကြပါတယ်ရှင်။
ဒီဝေမြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။မြန ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လင်းပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပြင်းချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ကြည့်ထုတ်လင်းပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဩဂုတ်လ23ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ19 25နဲ့30နှစ်အပြင်လိုင်းလက်မီတာ190ရောကနေည10နှစ်အထိတိုက်ရိုက်ထုတ်လွှင့်နေပါတယ်။ဒီကနေ့ညဘက်ဒုတိယပိုင်းအစီအစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့တိုက်ရိုက်လေလံဆွေးနွေးခန်းကိုနားဆင်ကြမှာပါ။အခုတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်။ကိုသိန်းထိုက်ဦးကတင်ပြထားပါလိမ့်ရှင
်။ Texas နဲ့ Ohio ပြည်နယ်မှာပြီးခဲ့တဲ့ပတ်ကလူအုပ်ထဲကြီးကပ်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်ဒီသနက်ကိုင်ဂျမ်းဖတ်မှုကိစ္စကအမေရိကန်နိုင်ငံရဲ့အခြေတည်ညှိကုံမှုတွေအပေါ်မှာလွှမ်းမိုးနေပါတယ်။တနက်ကင်ဆောင်မှုထိန်းချုပ်ရေးနဲ့ပတ်သက်လို့ဩဂုတ်လလွတ်တော်ရနာချိန်အတွင်းမှာတောင်းအရေးယူဆောင်ရွက်ပေးဖို့ဒီမိုကရက်ပါတီအတွင်းသမ္မတလောင်းအဖြစ်ရှင်ပြိုင်နေသူတွေကတောင်းဆိုနေပါတယ်ရီပဘလီကန်ပါတီကသမ္မတဒေါ်နယ်ထရန့်ကတော့တနက်ဝယ်ယူမှုအပေါ်မှာပိုက်ဆိုင်တိုက်တင်းကျပ်စီစစ်ပါမယ်လို့ကတိပေးပြောဆိုနေပါတယ်ပြစ်ခတ်ခံရလို့တည်ဆုံးခဲ့သူတွေအတွက်အောက်မေ့ဝယ်ခံနာတွေပြီးခဲ့တဲ့သတင်းပတ်ကုန်ကားလေးကျင်းပခဲ့ကြပါတယ်စနေနေ့ကအိုဟိုပြည်နယ်မှာကျင်းပတဲ့ဇာပနာအခမ်းအနားကိုသမ္မတထရန့်တယောက်ခဲ့ခြင်းမရှိပါဘူးဒီအခမ်းအနားကိုတယောက်တဲ့ဒီမိုကရက်တစ်ပါတီအတွင်းသမ္မတလောင်းအဖြစ်ရှင်ပြိုင်ကြသူတွေကတော့သမ္မတထရန့်ကိုဥတီဝေဖန်ပြောဆိုကြပါလေထက်လွတ်တော်မတ်ကမ်မလာဟဲရစ်ကအခုလိုဝေဖန်ပါတယ
် This is about a guy who came in and has been in office using the power of
American ပြည်ထောင်စုရဲ့သမ္မတဆိုတဲ့အခွင့်အာဏာနဲ့ပြောဆိုခွင့်ကိုအသုံးချနေတဲ့ဒူးလို့ကျမတို့ပြောရပါလိမ့်မယ်လုံပိုင်ခွင့်တွေကိုအသုံးချပြီးကျမတို့တရေကြာသွေးကွဲအောင်ဖန်တီးနေတာပ
ါပြစ်ခတ်တခိုင်မှုကိုသမ္မတထရန့်ကိုယ်တိုင်လည်းရှုတ်ချပြောဆိုထားတာပါဒါပေမဲ့လည်းတရားမဝင်ရွှေပြောင်းလာသူတွေပေါ်သူ့ရဲ့ဝေဖန်ပြောဆိုချက်တွေကအမုန်းတရားပေါ်ပေါက်အောင်သွေးထိုးပေးခဲ့တာလို့ဒီမိုကရက်တစ်ဘက်ကပြောပါတယ်တနက်ဝယ်ယူသူတွေရဲ့နောက်ဆုံးရာဇဝင်ကိုအတိပဲရှိရှိစစ်ဆေးတာမျိုးလုပ်စီကျင်တယ်လို့သမ္မတထရန့်ကိုယ်တိုင်တောက်ကြနေကပြောဆိုထားပါတယ်
We don't want people that are
mentally ill. သိက္ခာပြည်နေတဲ့သူတွေစိတ်မနှံ့တဲ့သူတွေတနက်ဝယ်တာမျိုးမဖြစ်သင့်ပါဘူး။သူတို့လက်ထဲတနက်တွေမရောက်သင့်ပါဘူး
။ကာတာဂီပြည်နယ်က Republican ထက်လွတ်တော်မှမေရှိမကော်နဲ့အင်ရှိမှာလူတချို့ကဆန္ဒပြပြီးတနက်ကိုင်ဆောင်ခွင့်ထိန်းချုပ်ရေးအထက်လွတ်တော်အနေနဲ့ရည်ယူဆောင်ရွက်ပေးဖို့တောင်းဆိုခဲ့ကြပါလေ။မေရှိမကော်နဲ့ကတော့ဒီမိုကရက်တစ်ဘက်ကပြောနေတဲ့သဘောထားမှတ်ချက်တွေဟာပြဿနာကိုဖြေရှင်းဖို့အထောက်အကူမပြုဘူးဆိုပြီးတောက်ကြနေကရေဒီယိုကနေအခုလိုတုံ့ပြန်ပြောဆိုပါတယ်
What's happened after one of these shootings is there's been a temptation to just engage
ဒီကမှုတခုဖြစ်တန်းဖြစ်တိုင်းမှာတကယ်တမ်းဥပဒေတစ်ခုပြဋ္ဌာန်းတာမျိုးတွေနိုင်ငံရေးအရင်းခုန်ဆွေးနွေးပြောဆိုနေတာမျိုးတွေနဲ့ပဲပြီးသွားတာပါတယ်ဒီကိစ္စနဲ့ပဲသမရကကျွန်တော်နဲ့ဖုန်းပြောတယ်သူကအဖြေထွက်ချင်တယ်ရလတ်ထွက်အောင်လုပ်ချင်နေပါတယ
်နိုင်ငံရေးအဩဇာကြီးတဲ့အဖွဲ့အစည်းကြီးဖြစ်တဲ့အမျိုးသား Rifle အသင်းကြီးကတော့လောက်ခံသပိုင်းတွေစစ်ဆေးရုံနဲ့ရှာဆွေးမှုကျူးလွန်သူတွေကိုဟန်တားနိုင်မှာမဟုတ်ဘူးလို့ပြောနေပါတယ်အမေရိကန်ပြည်ထောင်စုဟာလူပြူကြီးစိုးရေးဝါဒီတွေကနေပြည်တွင်းအကြမ်းဖက်သမားတွေပေါ်လာနေတဲ့ကိစ္စကိုအရေးယူဖြေရှင်းဖို့လိုနေပြီဆိုပြီးအိုင်အိုဝါပြည်နယ်ကဟောပြောပွဲမှာဒီမိုကရက်တစ်ပါတီအတွင်းသမ္မတလောင်းအဖြစ်ရှင်ပြိုင်နေတဲ့ထက်လွတ်တော်အမတ်ကော်ရီဘော့ဂါကပြောပါတယ်။တင်းငွေတွေက ABC ရုပ်သံကနေသူကဒီကိစ္စကိုထပ်ပြီးတော့အခုလိုပြောဆိုခဲ့ပါတယ
်။ And the problem we have is in the White House is not somebody who's
ကျွန်တော်ရင်ဆိုင်နေရတဲ့ပြဿနာကအင်ဂျီရောမှာရှိနေတဲ့သူကိုယ်တိုင်ကဒီကိစ္စကိုရှိတဲ့အရင်းမြစ်စွမ်းအင်လိုအပ်တာတွေသုံးဖြည့်ရှင်းဖို့တာဝန်ယူရတဲ့သူမဟုတ်ပါဘူး။ခွဲလွဲချက်တွေပေါ်လာအောင်ပြဿနာတွေပေါ်လာအောင်တွေးထုတ်လုံဆောင်နေတဲ့သူဖြစ်နေပါတယ
်။အမေရိကန်ပြည်ထောင်စုရဲ့နိုင်ငံရေးမဲဆွယ်ပွဲရာသီဖြစ်တဲ့ရွေးကောက်ပွဲမတိုင်ခင်ကာလမှာအချက်ဖက်မှုတွေသုံးသပ်အောင်ဘယ်လိုလုပ်မလဲ။နီလန်းတွေရှာကြပြောဆိုညှိကုံလေးကြကြောင်းပါခင်ဗျာ
မေရိကန်နိုင်ငံရဲ့အကြောင်းသိကောင်းဆရာကိုကိုသိန်းထိုင်ဦးကတင်ပြတော်တာပါရှင်။အခုတစ်ခါမှာတော့ထုတ်လို့သူကိုအောင်အောင်နဲ့အတူကိုဇော်ဝင်းလိုက်စီစဉ်တင်ဆက်တဲ့ဒိုင်းလေးလိုက်ဆွေးနွေးခံကုန်တာဆင်နိုင်ကြပါပါရှင
်။မင်္ဂလာပါခင်ဗျာ။ဒီဒိုင်းလေးလိုက်စီစဉ်ကကြိုဆိုပါတယ်။ကျွန်တော်တို့ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့လက်တလောမြန်မာနိုင်ငံအနှံ့ပြားမှာကြုံတွေ့နေရတဲ့ရေဘေးဒဏ်ကြောင့်လူတွေဒုက္ခရောက်နေကြရတဲ့ကိစ္စကိုအဓိကထားဆွေးနွေးကြမှာဖြစ်ပါတယ်။အခုဖြစ်ပေါ်နေတဲ့မိုးသည်ရေကြီးမှုတွေကြောင့်လမ်းပန်းဆက်သွယ်ရေးတွေလည်းပြတ်တောက်ပြီးထောင်ပေါင်းများစွာသောပြည်သူတွေကလည်းအိုးအိမ်ဆုံးခွာထွက်ပြေးနေကြပါတယ်။အခုနောက်ဆုံးရတဲ့သတင်းတွေအရဆိုရင်လည်းဒီတိုက်ဆုံသူအရေအတွက်ဟာ60ရက်မနည်းရှိနေပြီလို့ဆိုပါတယ်။ဒီနောက်ဆုံးအခြေအနေတွေကိုလည်းကျွန်တော်တို့ပအဝင်ဆွေးနွေးမဲ့သူတွေကိုမေးမြန်းသွားမှာဖြစ်ပါတယ်။အခုလိုနှစ်စဉ်ဖြစ်နေတဲ့ရေကြီးရေရှမ်းမှုတွေကိုရေရှည်မှာဘယ်လိုကြိုတင်ကာကွယ်ကြမလဲ။ပြည်내အစိုးရနိုင်ငံတော်အစိုးရအသီးသီးတွေကရောဒေသခံပြည်သူတွေအနာဂတ်မှာထိခိုက်နေနိုင်မှုတွေတက်တာအောင်ဘယ်လိုရေရှည်စီမံကိန်းတွေချပြီးဆောင်ရွက်တင်ပါတယ်လဲဆိုတာတွေကိုဆွေးနွေးကြမှာဖြစ်ပါတယ်။ကျွန်တော်တို့ပြည်내ဆွေးနွေးမဲ့ပုဂ္ဂိုလ်တွေကိုခေါ်ယူနေသေးဖြစ်ပါတယ်ဖုန်းလိုင်းတွေကလည်းကျွန်တော်တို့ဒီကနေ့တော်တော်လေးကိုဆက်သွယ်ရခက်နေပါတယ်အခုလောလောဆယ်မှာတော့ကျွန်တော်တို့မွန်ညညရေးပါတီကမွန်ပြည်နယ်လွတ်တော်ဒုက္ခထဒေါက်တာအောင်နိုင်ဦးလေလိုင်းပေါ်မှာရှိနေပါတယ်ကျွန်တော်ဒေါက်တာအောင်နိုင်ဦးကိုလေလိုင်းပေါ်ကိုအရင်ဆုံးဖိတ်ခေါ်ခြင်းပါတယ်ခင်ဗျာဒေါက်တာအောင်နိုင်ဦးကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ
်ဟုတ်ကဲ့ဆရာကြီးဟိုအခုโอ้มาอะไรจ้าဝင်ပြီးဆွေးနွေးပြတာကျေးဇူးတင်ပါတယ်ဆရာလည်းပြေးလွားပြီးတော့ကုညီကစေးလုပ်ငန်းတွေလုပ်နေတယ်လို့ကျွန်တော်တို့ကြားပါတယ်ဆိုတော့လက်ရှိဆရာသွားလာခဲ့တဲ့ဒေသတွေမှာကြုံတွေ့ခဲ့ရတဲ့အခြေအနေတွေနောက်ဒီဆရာတို့နောက်ဆုံးသိထားရတဲ့လူအသေးပြောက်စီးရင်ပေါ့เนาะအဲ့ဒါလေးကိုဆရာသိသလောက်ကျွန်တော်တို့အချင်းရောအရင်ပြောပြပါအောင်
ဟုတ်ကဲ့ကျွန်တော်ပထမဆုံးဟိုရောက်ဖြစ်တာတော့ဒီအပေါင်ဘက်ခြံပေါ့เนาะဒီအပေါင်ဒီတဲကျုံကအဲကြတော့အတေကြောက်ကတော့အဲ့ဒီအစားဖြစ်တဲ့နေရာနေပြီးတော့ဒီနေ့ ठी ဆိုလို့ရှိရင်လည်းဒါ60ကျော်ပြီအဲနောက်တစ်ခုကတော့မကြီးပါနော်မကြီးကတော့တောင်ပြိုလို့တယောက်ဒီလင်းများနှစ်ယောက်ကတယောက်ဟိုလင်းဖြစ်ပြီးကနေဆုံးခဲ့ပါလေအဲတော့မနေ့ကတော့ကျွန်တော်တို့ဖြတ်ကြားတာတော့ဒီကျွန်တော်တို့ဒီမဆွဲတောင်ကိုသွားတဲ့လမ်းကြောင်းမှာရှိတဲ့ဒီအလဲစခန်းကြီးွာလေနှစ်ယောက်ဖြတ်ပြပေးပါတယ်အဲ့ဒီအလဲစခန်းမှာသိတဲ့နေရောက်တော့ဟန်ကန်ကနေရောက်ဖြစ်ပါတယ်အဲ့ဒီအပြင်ကိုမနေ့ကကျွန်တော်ဆက်ပြလာတယ်ဆက်သေးတာနော်ဒီနေရောက်ဖတ်ကြအစီအစဉ်မှုဖြစ်ပါတယ်နောက်တော့ဒီနေ့ဆက်ပြတာကတော့ကျွန်တော်ဒီဟိုကလေးရမယ်ချောင်းဟိုချောင်းဗာလဲဟိုချောင်းရပါနော်အဲ့ဒီကချာတရားဖတ်ပြပေးတယ်ဒါနဲ့အမြင်ထားနေကြရတယ်အဲ့ဒါစူးကောင်းတာပြောရတာ50လီတာလောက်အဖြစ်လာတယ်ဆိုတော့အနေထားမျိုးသိရပါတယ်ဟုတ်
ဟုတ်ကဲ့ခင်ဗျာဒါဆိုကျွန်တော်တို့ဆရာသေးတဲ့စီးရင်ကဒါ80နာကတ်သွားပြီလို့ပြောလို့ရမှာဆရာပထမနေ့ကရထားတဲ့စီးရင်နေနဲ့ပေါင်းလိုက်ရင
်ဟုတ်ကဲ့ပါ80နာကတ်သွားပြီလို့ပြောလို့ရပါတော့
ဟုတ်ကဲ့ဆရာဆိုတော့ဟိုကျွန်တော်ဟိုဒီကိစ္စနဲ့ပတ်သက်ပြီးကြိုတင်ကာကွယ်ဖို့ကိစ္စတွေပါလေကျွန်တော်နောက်ပိုင်းမှာလည်းဆွေးနွေးကြင်ပါတယ်ဟိုဆရာလည်းသွားလာနေတယ်ဆိုတော့ဆရာလည်းစဉ်းစားမိထားတာတွေရှိမှာပါဒါပေမဲ့လောလောဆယ်လူတို့ရဲ့အခြေအနေကတော့မွန်ပြည်နယ်ဟာဒီနှစ်မှာအခုနောက်ဆုံးဖြစ်သွားတဲ့ဒီရေကြီးရေရှမ်းမှုတွေမှာအဆိုးဆုံးလို့ဖြစ်နေတာဟုတ်ကရင်တို့တနင်္လာရီတို့မှာလည်းဖြစ်တယ်စောစောပိုင်းကကချင်ပြည်နယ်မှာလည်းဖြစ်တယ်ဒီအေရဝတီတိုင်းဘက်နောက်ဒီဟိုမကွေးတိုင်းမှာတောင်မှမြေလက်ပိုင်းမကွေးတိုင်းဘက်မှာတောင်ရေကြီးရေရှမ်းမှုတွေဒီနှစ်ထပ်မှာဖြစ်သွားတယ်ဆိုတော့မွန်ပြည်နယ်ကတော့အဆိုးဆုံးပေါ့လေဆရာဒုက္ခဟိုပေါ့ဒုက္ခရောက်နေကြတဲ့သူတွေအခြေအနေကယ်ဆယ်ရေးအခြေအနေတွေကတော့ဆရာတို့ဘယ်လိုရှိသလဲပြည်နယ်အစိုးရရဲ့လှုပ်ဆောင်မှုဒါမှမဟုတ်ဘိုးအစိုးရကဘယ်လိုကူညီပံ့ပိုးမှုတွေပါဝင်ပါသလဲ
ကျတော့အပိုင်းကတော့နှစ်ပိုင်းကျော်လက်တလောကဲကဲရေးနဲ့ပြန်လဲတူဆောင်ရေးဆိုတော့အပိုင်းနှစ်ပိုင်းရှိနေပြတော့ဖြစ်လာတဲ့အနေအထားတွေမှာကျွန်တော်တို့ကကြည့်လိုက်တဲ့အခါကျတော့ချက်ကျင်လက်ငင်းကြီးဖြစ်လာတဲ့ဒီတဘာဝဘေးရနေတွေကိုဟိုအမေရိကဆုံးရှိတဲ့ဒီအဖွဲ့အစည်းတွေကနေကျော်သွားကြလူမှုကဲကဲပုံစံမျိုးနဲ့ကဲရယ်ဆိုတော့အပိုင်းနဲ့ဖြစ်ကျင်ဖြစ်ပြီးတဲ့နောက်ပိုင်းမှာသွားကြတော့ဒီကုညီပံ့ပိုးတာတွေဟိုကဲကဲဖိကြရစေပို့တာတွေဒါတော့အပိုင်းနဲ့ရှိမှာပေါ့နော်အဲ့တော့ပရမသစင်ကဒီကဲကဲရေးကအချိန်နဲ့တည်းနေရတော့အကုန်လုံးဟိုလက်နံမိကြလို့မိတာလည်းရှိတယ်ဒါနဲ့လက်နံမမိတဲ့ဟာမျိုးတွေရှိတယ်ဥပမာဒီတက္ကသိုလ်ဒီပေါင်းမြင့်နယ်မှာတက္ကသိုလ်မှာဖြစ်တဲ့ဒီတောင်ပြူကြတဲ့ကိစ္စတွေမှာကျတော့ဒါဘယ်လိုမှချက်ချင်းလက်ငယ်ကြီးတစ်ချိန်နဲ့တည်းနေကြသွားတဲ့ဟိုကိုကဲကဲရေးလောက်တော့မရအောင်ဒါကြောင့်လည်းဆိုတော့အဲ့ဒီမှာတောင်ပြူပြီးတော့ဖြစ်တဲ့ကိစ္စအရယ်ဒါဟိုမနေ့ပိုင်းပြန်ဖြစ်သွားတာဖြစ်သွားတဲ့အနေအထားမှာလည်းလူတွေက ဟိုကားလမ်းမပေါ်မှာရှိတဲ့လူတွေရောကားလမ်းရဲ့တစ်ဖက်မှာရှိတဲ့ဒီအိမ်တွေရောစခါတဲ့အောက်မှာဖုံးသွားသွားတဲ့ပုံစံမျိုးရတယ်ဒါကဘယ်လိုမှဆက်ကျင်းဒီဟိုသွားကြတဲ့မနိုင်တဲ့ပုံစံမျိုးရှိတယ်အဲဒုတိယလည်းတစ်ချက်နေရာတွေကြတော့ဟိုဥပမာပြမော်လမြိုင်မြို့ပေါ်မှာရေကြီးတဲ့ပုံစံမျိုးတွေကဟိုပြောရတော့ဒီရေကြီးလို့ face ပြီးတော့အိမ်မှာကြံရစ်သွားတာမျိုးတို့အိမ်ကနေဆော့ခွာလို့မရတဲ့ဟာမျိုးတွေမပြရလေအောင်ဆိုတော့လူမှုကေဆေးရဲ့အတင်းဖွင့်ရတာတော့ဖြစ်ကျင်လက်မြင်တယ်ရောက်တော့ကျေတာတွေအနီးနားကောင်းဝင်းမြန်ဒီလူတွေကဒီတက်ကြီးရဲ့ဟိုခလေးတွေဟိုတဲ့ထွက်ကြတယ်တဲ့ထွက်ကြတယ်အဲ့ဒါတွေတော့ရှိကြတယ်အဲ့တော့ပြောချင်တာကတော့ဒီဖြစ်ကျင်လက်မြင်ဘုံတိုင်းဆိုတော့ဖြစ်သွားတဲ့သဘာဝဘေးရနေကြောင်းဒီကြိုကြပြည့်စုံလို့သွားရစေချင်တယ်မှာတော့အချိန်နဲ့ဒီညီကျေဆွမှုကမလောက်နိုင်တာမျိုးတော့ကျွန်တော်တွေ့ရတယ်သို့တော်လည်းပဲတိတိကျကျကျေဆွရေးဖွဲ့တွေလည်းမဟုတ်ကျေဆွရေးဖွဲ့တွေကတော့အချိန်နဲ့ဒီညီတွေကတော့အချိန်သွားလောက်ပြီးကြပါတယ်ဒါမဲ့ဟိုတစ်ခါလေကျတော့အတက်မဟိုအတက်ကိုဟိုကဲပြင်နိုင်တဲ့အချိန်မျိုးရအောင်တော့မလောက်နိုင်ဘူးအဲ့ညမှာပို့ပြီးတော့ဝမ်းနေချာတောင်းတာကတော့ဥမာပြည့်ဒီတိုက်ပြီးတော့မှဟိုချက်ပြင်းဟိုမြေကျူတယ်မြေကျူပြီးတဲ့ခါမှာကျွန်တော်တို့ကဟိုသွားတယ်ကြည့်တယ်ဟိုအစိုးရဘက်နဲ့ရောက်တယ်ဈာန်ဌာနဆိုင်ရာတွေရောက်တယ်ဈာန်ပြည်စည်ရေးတွေကြတယ်တို့တော့ရှိနေတဲ့အင်အားနဲ့ရှိနေတဲ့ဒီစက်ရံရားတွေနဲ့ချက်ချင်းကြီးအဲ့ဒီဟာကိုသင်းဖော်ပြီးတော့ဆွဲထုတ်ကြတယ်ပြန်ထုတ်ကြတယ်မလုပ်နိုင်ဘူးတချို့ကလေးတွေဆိုလို့ရှိရင်ဒါညနေပိုင်းမှာတော့ပြည့်တယ်ပြည့်တဲ့ချိန်မှာအသက်ကမပြည့်သေးဘူးတို့တော့ဟိုဆွဲထုတ်ပြန်ကြတဲ့ချိန်မှာပဲအသက်ကကျောက်သွားတယ်ဟိုအသက်ပြေသွားတဲ့ပုံစံမျိုးဟိုသင်္ဆောင်းသွားတဲ့ပုံစံမျိုးတွေဖြစ်တာရှိတယ်ဒါကြောင့်မို့အဲ့ဒီဟာတွေကဟိုပြောရမယ်တချို့အပိုင်းတွေမှာလည်းဆက်ရံရအထက်သေးပြီးမိပညာတွေရှိတဲ့ဆက်ကလည်းဒီပေါ့နော်စစ်စစ်ကိရိယာတွေရဲ့အားနည်းချက်တွေကလည်းဟိုဒီကယ်ဆယ်ရေးတွေမှာအခက်အခဲဖြစ်နေတဲ့ပုံစံမျိုးတွေ့ရတယ်ဒါပေမဲ့လည်းဒီပြန်လဲတူထောင်ရေးစိတ်ကြတယ်မှာအချိန်နဲ့ဒီအားလည်းမယ်ဘာလည်းမယ်ဆိုတဲ့ဟာကလည်းခြေတဲ့အချိန်မှနဲ့ဒီမှာကျတဲ့ဒီအစီအစဉ်တွေကဟိုစနစ်တကျမရှိတဲ့ဥစ္စာတွေပါ။ဟိုကောင်းရကောင်းကြောင်းဟိုကောင်းရကောင်းတော့ပေါ့နော်ဒီလူမှုကယ်ဆယ်ရေးနဲ့ဒီလူရှင်တွေကစံပိုးတဲ့ပုံစံမျိုးနဲ့တွားနေရတဲ့အနေအထားမျိုးကိုကျွန်တော်တွေ့ရပါတယ
်။ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဆရာ။ဟိုလေလံမပါနေပေးပါအောင်ကျွန်တော်အခုတခါဒီ NLD လွတ်တော်မှလည်းဖြစ်နောက်ပြီးအခုအဆိုးဆုံးဖြစ်သွားတဲ့ဒီမွန်ပြည်နယ်ကပေါင်မြို့နယ်ကိုကိုးစားပြုတဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့မိခွန်ချောင်းကိုလေလံမဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။ဟုတ်ကဲ့အဟိုမိကွန်ချိုင်အခုဖြစ်သွားတဲ့ကိစ္စမှာကဟိုမိကွန်ချိုင်နယ်ကအဆိုးဆုံးခံရတယ်လို့တောင်ပြောရမယ်အနေထားဖြစ်တာပေါ့နော်ဟိုလူအများဆုံးအခုတည်သွားတဲ့စီးရင်တွေမှာအများဆုံးအသက်ဆုံးရှုံးရတာမိကွန်ချိုင်ရဲ့ဒေသတောင်ပြိုမြေပြိုမှုတွေလည်းအဆိုးဆုံးဖြစ်တဲ့နေရာဆိုတော့အခုလက်ရှိအနေထားမှာတော့မိကွန်ချိုင်တို့လည်းဒီလွတ်တော်ကိုယ်စားလှယ်တူအနေနဲ့အလုရှုံနေကြပြည်သူတွေကလည်းဒါဟိုအာကိုတကြီးနဲ့ကြီးကြမှာပဲလေဆိုတော့ဟိုဖြစ်တာကတော့စောစောကဆရာအွန်လိုင်းဦးပြောတာထဲမှာလည်းပါပါတယ်ဟိုရုတ်တရက်ဖြစ်သွားတာဆိုပေမဲ့လည်းဒီဟိုမြန်မာနိုင်ငံရဲ့အားနည်းချက်ကပဲပေါင်းစုံမှရှိနေတော့ဒီဟိုအရေးပေါ်ကယ်ဆယ်ရေးဘက်မှလည်းအလားတူပဲပေါ့နော်ပြောပြရမလို့အောင်အားနည်းချက်ကရှိနေတော့ကျွန်တော်တို့ဒီဥစ္စာကိုဘလောက်အထီများထိထိရောက်ရောက်လှုပ်ဆောင်ပေးနိုင်နေပြီလဲအဲနောက်ဆက်တွဲကတော့ကျွန်တော်နောက်မှထပ်ပြီးမေးချင်တာဒီဟာကိုဘလို့ကြိုတင်ကာကွယ်ကြမလဲပေါ့နော်ဟိုအတတ်နိုင်ဆုံးဟိုဟိုတရားရခိုင်တို့မကာကွယ်နိုင်ပေမဲ့အတန်းနဲ့ဆုံးဘလောက်ထိနေသောအောင်ကျွန်တော်လုပ်ကြမလဲဆိုတာလေးကိုပြောချင်တာ
ပါ။ဟုတ်ကဲ့အခုလောက်ထားတဲ့လုပ်ငန်းစဉ်ကတော့ကျမတို့ကပေါ့နော်အတန်းနိုင်ဆုံးဟိုဒီကျမတို့ရဲ့စက်ပညာဟိုကပညာအားနည်းနေနေပေမဲ့လည်းကျမတို့ကစမ်းစပြီးတော့ဒီဟာပေါ့ connection ကောင်းကောင်းနဲ့ပြောရလို့ရှိရင်ကျမတို့ကစိတ်စေတနာအားလုံးကပရာဟိတစိတ်အစီနဲ့ပေါ့နော်ဟိုတေဘူးနဲ့တူကျမတို့ကတိုင်မြင်လေးလူအကောင်းဆုံးဖြစ်အောင်ဆိုပြီးတော့ကျမတို့အခုလောက်ထားနေတဲ့အတိုင်းပေါ့နော်ဒါဟိုအရာစရာကောင်းပါလေဟိုတယောက်နဲ့လောက်ကသူ့ကိုဒီဟာကိုဇောပေါ့နော်ဒီအသက်ရှင်တို့ရံပြီးကြံရခဲ့တဲ့လူတွေအသက်ရှင်တဲ့လူတွေများရှိနိုင်မလားရှိနိုင်မလားဆိုကျမတို့ကလောက်ရတယ်နောက်လောက်ရတာတော်တော်ခက်ခဲပါလေခက်ခဲလဲဆိုအပြင်လူကတော့မသိဘူးဒီအပြင်မှာတကယ် run နေတဲ့လူကကြားတဲ့အခါကျတော့ကျမတို့ကစိတ်ထဲမှာစက်ကြီးကိုဟိုတဲကိုရောက်အောင်ဖြစ်နေတယ်ကနေဒီမရဲ့လုံကြီးလိုဖြစ်နေတဲ့ဒီဟိုနုံပင်လေးလိုဖြစ်နေတဲ့ကြောက်ဆုံးကြီးတွေလည်းကြီးဒီထဲကိုဆက်ကလည်းမရဘူးအဲ့လိုမျိုးပေါ့လူတွေကလည်းတွေ့နေပြီဒါကြီးကိုလှုပ်ရှင်တယ်ဒါပေမဲ့ဒီကူကဒီ lunch light ကသူကတစ်ခုလုံးကိုပိန်ရောကားရောရှိသမျှဟာတစ်ခုလုံးလုံးချေပြီးတော့သူကတစ်ခါလေးကိုတနည်းအားမသွားပြီးတော့
ဟိုလုံးပြီးတော့ဖြစ်နေတဲ့ခါကျလူတွေကအဲ့ဒီကြားထဲမှာဟိုကအကုန်လုံးကဟိုတကားစီများဟိုဘယ်လိုခေါ်မလဲဒဏ်ရာရတဲ့လူကြည့်နေအောင်မှအားဩစရာကောင်းတယ်အသားတွေပါတယ်ဆိုပေါင်နေပါတယ်ဆိုပြဲ့ထွက်သွားတဲ့ဖြစ်ဒါကအသက်ရှင်နေလူတွေကြီးလိုက်နေတယ်ဒီတော့ဒီကြီးလဲဆိုတာ
ဟုတ်ကဲ့
ကြည့်နိုင်တယ်ပေါ့နော်အဲ့လိုမျိုးဖြစ်နေတဲ့အခြေအနေမှာနောက်အချို့ကားတွေမှာဆိုဖန်စီတင်လာတဲ့ကားနဲ့ဒါဒီပါလာကုံကားကြီးတဲ့မှာဆိုဆံကြီးကြီးကတင်လာတဲ့ကဒီကားကဖတ်ဖတ်ပြီးတော့တခါအဲ့ဒီထဲမှာသွားပြီးတော့ရောက်တယ်ဆိုတော့ကျမတို့ကဒီအခုဘာကကယ်ဆယ်တဲ့ဒီလောက်ကိုကျမတို့ဒီလောက်ဆံလို့ပြီးတော့ဒီလောက်ကယ်ဆယ်တာစိန်တစ်လုံးမှကျမတို့မသိဘူ
းဟုတ်ကဲ့
စိန်ကြီးကပဲရောက်သွားတယ်လို့အဲ့ဒီအောက်မှာဘယ်လောက်ထိအိမ်ကအလုံးအလုံး30ကျော်ဒီလုံးမှမသိဘူးအော်ဟုတ
်ကဲ့
ဒီလောက်ခက်ခဲတာပေါ့နော
်ဒါတ
ော့ရှင်ပြောင်းကျမတို့အခုအလုံးဖြစ်အောင်တော့လုပ်ပေးခဲ့တယ်ပေါ့ဒီဟာကိုနောက်မဖြစ်အောင်ဘယ်လိုလုပ်မလဲဆိုနောက်မဖြစ်အောင်ကကျမတို့ကညာသေးတွေသွားရတော့မယ်လူတိုင်းလူတိုင်းကကိုယ့်မျိုးကိုယ်ပိုင်နဲ့ကိုဟာကိုလုပ်ချင်တယ်ဆိုရဲလုပ်ချင်တယ်လို့အခုပြောတယ်လို့ဒီနေရာမှာပေါဝင်ချင်ကိုကြည့်လိုက်လို့ရှိရင်ပေါင်းလို့မရှိတာတဲ့နေရာအောင်ရှိဘူးအောက်ခြေတွေမှာအကုန်ပြီးသွားလား
ကျွန်တော်တို့လည်းဟုတ်ကဲ့
ဒီချက်ကြီးကချက်နေစတဲ့ဟာအဲ့ဒါဥပဒေပေါ့ဥပဒေကိုမလေးစားမလိုက်နိုင်ဒါကိုကျမတို့ချက်ချက်မမလုပ်ပြီးနောက်နောက်ကြမဖြစ်အောင်ဒီဟာပြန်ဆောင်တာတစ်ခုအနေနဲ့ထားခဲ့ရ
ဟုတ်ကဲ
့ဟုတ်ကဲ့
အဲ့ဒီဒီမွန်ပြည်နယ်တနင်္လာရီတကြောရင်းတော့တက်တော်တွေအများကြီးရှိခဲ့တာအခုတောင်တွေကျွန်တော်တို့လည်းဖြတ်သွားဖို့ပါတယ်တောင်တွေကတောင်ကုန်းတွေဖြစ်ပြီးတော့အခုလိုမျိုးမဖြစ်တဲ့ဒီမိုးများတဲ့အခါမှာမဖြစ်တဲ့တောင်ပြုံမှုတွေဟာဟိုဖြစ်ရင်တောင်နည်းနည်းပဲဖြစ်ရမယ့်ဥစ္စာဆိုးဆိုးဝါးဝါပို့ပြီးဆိုးဝါးသွားတော့တာပေါ့နော်တောင်တက်တော်ပြုံးတိမှုတွေကြောင့်ဆိုဒါတွေကိုရေရှည်ဟိုဆံမတို့ကလည်းလွတ်တော်တယ်မှာရှိနေတော့လုံနိုင်ဟိုပြောကြဆိုကြဖို့လိုမယ်ထင်ပါတယ်ဟိုကျွန်တော်ဒါကိုဆက်ပြီးတော့ဆွေးနွေးကြည့်ပါသေးတယ်ပြီးလို့ရှိရင်အခုလောလောဆယ်တော့ကျွန်တော်ဒေါ်ခန့်ခန့်လက်ကိုအလဲပေးကြည့်ပါတယ်NLD ပါတီကတထုံပြည်နယ်လွတ်တော်အမတော်ခန့်ခန့်လက်ရှိပါလားခင်ဗျဟုတ
်ကဲ့
ဟုတ်ကဲ့ဒေါ်ခန့်ခန့်လက်ရောခင်ဗျဟ
ို
ကျွန်တော်တို့ဟိုဖြစ်ပြက်ခဲ့ကြတဲ့အတွေ့အကြုံတွေအကူအညီပေးတာတွေတော့ကျွန်တော်တို့ဟိုဆော့ပိုင်းမှာဆွေးနွေးကြတာကြားမှာပါဘာလို့အရေးအကြောင်းရှိရင်တော့မြန်မာလူမျိုးဟာစာနာတတ်တဲ့စိတ်ရှိတယ်၊ကုညီကျင်တဲ့စိတ်ရှိတယ်၊တနာကျင်တာတဲ့စိတ်ရှိတယ်ပေါ့နော်ကုလဲကုညီကြပါတယ်အရေးအကြောင်းဖြစ်တယ်ဆိုဝိုင်းဝန်းလုတ်ကင်ကြတာတွေကျွန်တော်တို့ဒါတွေ့ပါတယ်ဟိုဟိုဟိုကဲသေးဝန်ထမ်းနေလဲမိသက်တရားအစစစ်သားတွေရောအကုန်ဟိုတတ်နိုင်တဲ့လောက်သူတို့ရှိတဲ့ပစ္စည်းလေးနဲ့လုံနေကြတာကျွန်တော်တို့တွေ့ပါတယ်ဒါပေမဲ့ကျွန်တော်တို့သိချင်တာရေရှည်မှာဒီဟာကဟိုနစ်စင်ဖြစ်နေတဲ့ကိစ္စဆိုတော့ရေရှည်အတွက်စဉ်းစားဖို့လိုလာပြီးထင်လို့ပါဟိုတော့ခံခံလဲဟောဘယ်လိုစဉ်းစားမိသလဲဒီအခုဖြစ်နေတဲ့အခြေအနေတွေပေါ်ချုံငုံကြည့်ပြီးတော့
အဲ့တော့အဲ့တထုံးကစားရောရေသေးတဲ့ရေသေးဖြစ်တဲ့တဲ့အောင်ဆိုးဝါးခံရတဲ့မျိုးတစ်မျိုးဖြစ်ကျွန်တော်ရှိခဲ့တာပေါ့နော်မနေ့ကဆိုတထုံးနဲ့ပြီးရင်ရှိခဲ့တယ်အဲ့ဒီခါကျတော့ကျွန်တော်တို့မှာတော့အတွေ့အကြုံတစ်ခုတော့ရှိထားတယ်ရပါတယ်နောက်ပြီးတော့ကျွန်တော်တို့က message တစ်ခုရထားတယ်အဲ့ဒါနံပါတ်1ကကျွန်တော်တို့ကဒီကောက်ဖန်တီမယ်တဘာဝလေးရဲ့ဒီနေပတ်သက်လာရင်ကျွန်တော်တို့အစိုးရစီကကြားတဲ့ပုံစံနဲ့ရှိတာပဲထောက်ပံ့ကိုကြည့်လို့ရှိတာပဲဒါပေမဲ့လက်တော်ကျတဲ့မှာရဲ့ဒီဖြည့်ရှင်းမှုကကျမတို့ဘုံငွေရေးဆိုတဲ့ဟာမျိုးလေးကျမတို့ရှိတယ်။နောက်တစ်ခုကကျမတို့မှာရေကြီးနေကြနေတာဖြစ်တဲ့အတွက်ကြောင့်ကျမတို့မှာရှိအယောက်80စံတော့အယောက်30စံလို့အရန်တင့်ကျမတို့ဒါဘုံမျိုးလာရှင်ထားရဲ့လေးတွေရှိပါတယ်။နောက်တစ်ခုကကျမတို့မှာဆက်ကရိယာတွေပေါ့နော်။ဥပမာကျမတို့ဒီမှာပြီးသောလိုဟာရီအစားကိုပိုင်းအထုံမျိုးအတွက်ကိုပိုင်းဝယ်ထားတာမျိုးတွေရှိတယ်ဒီဘာဝပြင်ကျမတို့က prepare လုပ်ထားခဲ့တယ်ပြီးခဲ့တဲ့နှစ်မှာဖြန်ခဲ့ရတော့ကျမတို့ဒီနှစ်မှာပြည့်ရင်ဘယ်လိုဖြည့်ရှင်းမလဲဆိုတဲ့ plan တစ်ခုရေနောက်တစ်ခုကကျမတို့ခိုင်မာတဲ့ရန်ညားပေါ့နော်တစ်ခုကျမတို့ကချက်မှတ်ထားပြီးသားဖြစ်တဲ့အခါကျတော့ဒီကနေ့ကအတွေ့အကြုံကျမတို့ယူပြီးတော့ဒီနှစ်မှာတော့အဲ့လိုမျိုးလေးရုပ်ခဲ့တယ်။ဒါကျမတို့တဖုံလေးရဲ့အတွေ့အကြုံလေးပြောတာပါ။ဒါကြောင့်မို့လို့အပေါင်ဖြစ်ရင်ဖြစ်ချင်းပဲအနည်း3နာရီ35လောက်အရေးဝင်လာပြီဆိုတော့ကျမတို့ကတော့ group လေးရှိပါတယ်။တဖုံမျိုးရဲ့တဖုံခရရဲ့ဆိုပြီးတော့တော်တော်ကိုယ်စားလှယ်တွေပါတဲ့ group ရှိပါတယ်။အဲ့ဒီ group မှာကအရေးပေါ်အရေးကြီးတဲ့တဲ့တွေအများအားဖြင့်ပြင်းထန်တက်ပါတယ်။ဆိုတော့အဲ့ဒါလေးကကျမတို့အဲ့ရနေတစ်ချက်စသပြရပြီးတော့ဟုတ်တယ်မဟုတ်ကျမတို့စပြီးတော့သွားတယ်ကုညီရယ်မနေ့၈နိုင်ခွဲမှာဒီတောင်ပြိုတဲ့တည်ရောက်လာတယ်ကျမတို့တထုံညွန့်နေမှုကြီးอ่ะဟိုဘက်မှာကြမ်းခဲ့တယ်ဆိုတော့ကျမတို့ပြင်းနေလွတ်တော်ကိုယ်စားလှယ်ကြီးဆက်တယ်အဲ့တော့ကျမတို့မြို့ထဲမှာရှိတဲ့ရန်နေရာတွေနဲ့ကျမတို့အရင်ဆုံးအဲ့နေရာကိုကြောက်အောင်သွားနှစ်နေရာမှာကျမတို့ငွေပြိုတဲ့နေရာတွေကိုလမ်းရှင်းခဲ့ရပါတယ်ကျမတို့တထုံမှာရှိတဲ့ကက်မော်သားတွေရယ်မိသက်တွေရယ်နောက်ခြေတွေရယ်ကျမတို့အရင်ဆုံးဒီဘက်ကနေဆက်စိတ်နဲ့များတော့သွားခြင်းဘာခုကောင်းလေကျမတို့သွားခဲ့ရပါတဟိုးငေါးစီးလောက်နဲ့ကျမတို့စပြီးတော့ဒီလမ်းကြီးရှင်းပြီးတော့အရင်ရောက်ခဲ့ဒါကကျမတို့ပထမ
ိတ်ထားတဲ့တွေးအကြုံနဲ့ဒီနေ့မှာကျွန်တော်တို့ဒီလိုမျိုးလေးကုညီနိုင်နေတော့ကျွန်တော်တို့ရဲ့တထုံမျိုးအတွက်ဆိုရင်လည်းကျွန်တော်တို့ဒီလိုမျိုးစံဒီယာလေးတခု mechanism လေးတခုပေါ့သဘာဝဘေးရန်ကျင်းနဲ့ပတ်သက်လာလို့ရှိရင်ဖြစ်ရင်ဘယ်လိုဖြစ်ရှင်းလဲကျုပ်ရဲ့စီမံမှုတွေဘယ်လိုလုပ်မလဲကျွန်တော်တို့အတွက်ဒိုအပ်ချက်တွေကဘာလဲဆိုတဲ့ဟာလေးလေကျွန်တော် mechanism တခုကိုဖြတ်ထားပြီးသားရှိပါတယ်ဟုတ
်ဟုတ်ကဲ့ဒါလေးတွေကိုရောကျွန်တော်တို့တခြားမျိုးတွေလည်းဟိုနှစ်စင်ရေကြီးတဲ့နေရာတွေကနှစ်စင်ကြီးနေကြပဲလို့လို့ဖြစ်နေတာ哦ဆိုတော့တခြားမျိုးတွေရောတခြားပြည်နယ်တွေပေါ့နော်ဖြစ်နေကြတဲ့နေရာတွေရောဥပမာယူသင့်သလားဒီဟာကိုရောဆရာမတို့ပို့အနေနဲ့ပြန်ပြီးတော့ကိုယ့်ရဲ့အတွေ့အကြုံတွေကိုမျှဝေပေးဖို့ဒီလွတ်တော်ထဲမှာပဲဖြစ်ဖြစ်အစိုးရကနေပြီးတော့စီမံကိန်းချပြီးတော့အဲ့လိုမျိုးချုပ်တင်စီစဉ်မှုတွေဟိုပလန်ချပြီးလုပ်ပေးတာပဲဖြစ်ပေါ့အဲ့လိုမျိုးလုပ်ဖို့ဆရာမတို့အစီအစဉ်ရှိသလားဘယ်လိုများလုပ်မလဲစီကူလဲ
ကျမတို့ညိုနေရတော့ဟိုပြီးခဲ့နှစ်ကြာလဲတက်ခဲ့တာဆိုတော့ကျမတို့မှာတော့အတွေ့အကြုံရှိတယ်ကျမတို့မျိုးနယ်နှောင်းလို့နယ်စလုံးကလုတ်ခဲ့ဘူးတယ်နောက်ပြီးတော့ဒီဟာရှိတယ်တော့ sharing လုပ်ဖို့အသင့်ပါပဲကျမတို့က sharing နဲ့လုံနိုင်ငယ်မျှလဲမျှဝေပေးနိုင်မှာနောက်ကျမတို့ဘက်မှာလုတ်ထားတဲ့ mechanism ကိုလည်းမွန်ဂျီနယ်ဆိုရဖွဲ့တာသိပါတယ်ရှင့်ဟုတ
်ဟုတ်ကဲ့ကျေးဇူးတင်ပါဆရာမခဏလေးလိုင်းပေါ်နေပြပအောင်ကျွန်တော်အခုတစ်ခါဆရာမကြီးတို့ဒေဝီတန်းစင်ကိုလေလိုက်မဖိတ်ခေါ်ကြပါရခင်ဗျာအစင်းရောင်ကွန်ရက်ကဖြစ်ပါတယ်ဆရာမရှိပါလားခင်ဗျာဟုတ်ကဲ့တော်လေ
း
ဟုတ်ကဲ့တော်လေးအခုဟိုဒီရေကြီးရေရှမ်းမှုတွေမိုးတဲမှုတွေနောက်ပြီးတော့ဒီအပူလိုင်းဝင်မှုတွေဆိုတာဒါနှစ်စင်ဖြစ်နေကြတာအခုဆိုရင်တဖြည်းဖြည်းနဲ့ပိုပြီးဆိုးဆိုးလာတယ်လို့ပါပဲမြန်မာနိုင်ငံတခုတည်းတည်းမကပါဘူးအိန္ဒိယအိန္ဒိယမှာလည်းအခုရေကြီးလို့လူတွေတောက်တောက်လဲတည်ကြတယ်တရုတ်ပြည်မှာလည်းထုံနီ၎င်းပဲပေါ့နော်ဖိလစ်ပိုင်ဆိုနှစ်တိုင်းမုန်တိုင်းဝင်နေသူတို့လည်းသူလည်းနဲ့သူခံနေမြန်မာနိုင်ငံဟာလည်းတဘာဝဘေးအန္တရာယ်ဒဏ်နဲ့ဘလို့မှမကင်းလွတ်တဲ့နိုင်ငံဖြစ်နေတော့ဒါတွေအခုလို့တဖြည်းဖြည်းဆိုးလာနေတာတွေဟာဟိုအကျိုးအကြောင်းဆက်ဆက်မှုတွေတော့ရှိမယ်ထင်ပါတယ်ဆရာမဟိုဆရာမကလည်းတဘာဝပတ်ဝန်းကျင်ထင်းထင်းကြီးကိစ္စတွေနဲ့ပတ်သက်ပြီးတော့လှုပ်ဆောင်နေတယ်ဆိုတော့ဘလို့ဆက်ဆက်မှုတွေရှိတယ်လဲဆိုတာကိုနည်းနည်းလေးအကျဉ်းချုပ်ပြီးရှင်းပြပေးလို့ရမလားဟုတ်ကဲ
့ရှင်ရပါတယ်အဲ့တော့ဒါတွေဟာနေစင်းရတဲ့ဖြစ်လာတဲ့ကိစ္စတွေမဟုတ်ပါဘူးနော်အကြေးကြီးတစ်ကြေးကြီးနဲ့ဒါတွေကရှုပ်ပြီးတော့မှပေါ့နော်ဒီတဘာဝဘေးအန္တရာယ်ဆိုတာနိုင်ငံတိုင်းခံနေရတာလေသူတို့ကကံပြိုးပြီးတဲ့နိုင်ငံတွေလို့ဂျပန်နိုင်ငံခံရတယ်အမေရိကန်နဲ့ခံရတယ်နော်ဘယ်လိုလဲကံပြိုးတဲ့နိုင်ငံတွေချိရတဲ့နိုင်ငံတွေအတိအကျနိုင်ငံတွေလည်းခံရတယ်ဆိုတော့ဒါကိုပြန်ပြီးတော့ကြည့်လိုက်လို့ရှိတယ်နော်ဒီဒေါ်လစ်ကမှာတော့ပေါ့နော်သာဟာလူလာတဲ့အခါမှာမရှိနေတဲ့ဒီသားမျိုးတွေကဒါလုတ်ခဲ့တဲ့အလုပ်တွေရဲ့နောက်ဆက်တွဲပေါ့ကဘာဝပတ်ဝန်းကျင်စိတ်တိမ်လေးတရှိမှုတွေရဲ့နောက်ဆက်တွဲအခုကဘာဝနိုင်ငံတိုင်းခံနေရတဲ့ကဘာဝပြီးအဲ့ဒါဘာတွေလဲဆိုလို့ရှိရင်ဥမာကဘာတမကြီးဖော်တယ်တော့ကဘာကုညတမကအဲ့မအိုက်ဒီရှိရှိရင်ဒါဒီဥစဉ်အပ်တဲ့ကောင်းဒီအပင်အပင်နဲ့စိတ်ခံကြည့်ကြလားပြညာရှင်များတတိပေးခဲ့တာနှစ်ပေါင်းလို့ကြာပါပြီ။နောက်ပြောမယ်ဆိုရင်တစ်ဆယ်ရာစုမတိုင်နေတဲ့ကူကဒါတွေကဖြစ်တော့မယ်ဆိုပြီးတော့နောက်ကမ္ဘာဖြစ်ပြီးမိလာခံနေပါတယ်ခေါ်တယ် Rio Plus 20ဆိုတာခေါ်တယ်ခေါ်ပြီးတော့မိလာခံကြီးတွေအကြီးအကြီးတွေနောက်ထပ်ပြီးမိလာခံကြီးတွေလောက်ပြီးပြောခဲ့ကြတာပဲနိုင်ငံတိုင်းလည်းဒီအမျိုးသားအဖြစ်အနေနဲ့ကမ္ဘာခေါင်းဆောင်တွေတက်ခဲ့ကြတာပဲအလွှာပေါင်းဆောင်တွေတက်ခဲ့တယ်။တော့ဒေါ်လေးတွေလည်းတက်ခဲ့ပါလေ။ဘင်ဂျင်းရီယိုပလတ်20တွေပါလေ။ဒါပေမဲ့လို့အဲ့ဒီမှာချမှတ်လိုက်တယ်ဟလာအစိမ်းရောင်ပြင်ပြမှုအစိမ်းရောင်ဒီခုတည်းပေါ့စီးပွားရေးဆိုတာတွေရတယ်။အခုနောက်ပိုင်းမှာဖြစ်လာတယ်။ဒါပေမဲ့ပြန်ကြည့်တဲ့အခါမှာတော့တော်တော်များများဟာရင်းနှီးမြှုပ်ဆံမှုတွေကိုဖွံ့ဖြိုးပြီးတဲ့နိုင်ငံတွေကမဖွံ့ဖြိုးသေးတဲ့နိုင်ငံတွေမှာလာပြီးတော့လက်ကျတယ်။အဲ့ဒါကြီးကိုဒေါ်လေးတို့ရဲ့တတိယနိုင်ငံဖြစ်တဲ့တော့ဒီအစိုးရတွေသတိထားဖို့လိုပါလေ။ဒီတစ်ချက်အာဆီယံနိုင်ငံတွေကအတန်ကိုရှုပ်ပြီးတော့တောင်းဆိုဖို့လိုပါလေ။အခုဖြစ်နေတဲ့ဒီတဘာဝပတ်ဝန်းကျင်ကြီးကြီးကျယ်ကျယ်မှုတွေဟာနော်စိတ်ရောအလုပ်ရောဒီဦးကြီးရပြလာတာဒီဓာတိဦးသူကိုကျက်သွားတာဒီကနေစပြီးတော့မှသဘာဝဘေးအန္တရာယ်တွေကဆက်တိုက်လို့ဖြစ်လာတာဒီသဘာဝဘေးအန္တရာယ်ဆိုတာအစတွေကနှစ်ပေါင်း1500မှာဖြစ်လေဖြစ်တာရှိကြတဲ့ဟာတွေပါထူးခြားတဲ့ဟာတွေမဟုတ်ပါဘူးဒါပေမဲ့ဒါကိုတော့တစ်ခုနဲ့ဉာဏ်ဉာဏ်ကြီးနော်တစ်ခုချင်းမှာတစ်ခုချင်းမှာရ
ရပိုင်းမချဖြစ်လာတာတွေဒါလည်းဒါလူလုပ်တဲ့ခါပဲ။အဲ့ဒါကြောင့်မို့လို့တော်ပြီးပြောချင်တာကတော့ရောဒီ shift ဆက်ပြီးတော့ကဘာကြီးကိုနော်ကျန်ရမှာမှာလူတွေကျန်ရတာတဲ့ပိုင်းကြီးတွေဖွင့်ပြီးပုတ်တဲ့ဖို့ဓမ္မကြီးအပါဝင်လုပ်ချင်နေဆိုရင်တော့ဒေါ်လေးပြောချင်တာကတော့ဖြစ်တာဖွင့်ပြီးပုတ်တဲ့လို့လို့မရတာ now one sided development ဆိုတဲ့ဟာကိုလည်းမရတော့
โอเคครับถ้าสมมุติว่าพี่ลงม
าเนาะเนี่ยตั้วขอราดินี้ปัญญาอกาวเนาะตัวใต้นี่มาจ้ะเหรอตัวชามูเตนี่ทุบออกกูเนาะที่กระบะสุเมฆนี่ขึ้นแต่ไส้นี่ไม่เลิกတော့สุเมฆบ้ามาติน้ําไม่ได้เนี่ยใต้นี่ตัดเนี่ยนายงานนี่ดิชัดที่ปุ๊บลงเลยสุเมฆกระบะบุเมฆนี่ว่าจ่ามาหมด
โอเคครับโอเค
คือจ่าบุสุเมฆอารมณ์ไส้เกี้ยวนี่จ่ามาดิဒီဆွာအရင်ကအကုန်ဖြစ်ကြပြီးတော့ဒီတော့ဘာသေးရသေးရတစ်နှစ်တစ်နှစ်ဆိုးလာဖို့ရှိတယ်နော
်ဟုတ်ကဲ့တော်လေးဟုတ်ကဲ့ဟုတ်ကဲ့
ဆက်ပြီးတော့ဒါရိုက်ရှေ့ကျမပြီးတော့ကိုအပါနဲ့တက်တက်ကလေးရှင်နဲ့ဒါတော့တော်ဝင်ကျင်လို့တော့ပြောရတဲ့နော်အဲ့ဒီအတိုင်းအစိုးရအော်ရှိပွားရေးတွေရာဟောနော်လိုက်လာဖို့ပြည်သူတွေအပါ
ဟုတ်ကဲ့ဟုတ်ကဲ့ဒေါ်လီကျေးဇူးတင်ပါတယ်ကျွန်တော်ဒေါက်တာအောင်နိုင်ဦးကိုတလဲပေးချင်ပါတယ်ခင်ဗျဒေါက်တာအောင်နိုင်ဦးဒီလိုက်ပေါ်မှာရှိနေပါလားခင်ဗျဟု
တ်ကဲ့ရှိပါတ
ယ်ဟုတ်ကဲ့ဆရာကြီးဟိုဆရာမကြီးဒေါ်ဒေဝီတန်ရှင်လည်းပြောသွားပါတယ်ထိပ်ပိုင်းမှာလည်းဟိုဒေါ်ခန့်ခန့်လေးလည်းပြောသွားပါတယ်တို့တထုံမျိုးရဲ့ဥပမာလေးပေါ့နော်တို့အရင်ကြုံရတဲ့အတွေ့အကြုံအရာတို့ဒီနှစ်မှာဟိုနမူနာယူပြီးတော့ကြိုတင်ကောက်ွယ်မှုတွေလုပ်ကြတယ်ဆိုဆရာလည်းဒီမူပြင်းနယ်လွတ်တော်ထဲမှာအရေးပါတဲ့နေရာမှာဒုတိယလွတ်တော်ဥက္ကဋ္ဌနေရာမှာရှိနေတယ်ဆိုတော့ဒီနှစ်ဖြစ်သွားတဲ့တင်ကန်းစာတွေကိုအတွေ့အကြုံတွေကိုနမူနာယူပြီးတော့ကျွန်တော်အနာဂတ်မှာဘယ်လိုပြင်ဆင်မှုတွေများလုပ်ဖို့ဟိုစဉ်းစားမိပါတယ်ဆရာခတ်တူတူလေးကျွန်တော်ပြောပြပါဆရာအတတ်နိုင်ဆုံးတူတူလေး
ဟုတ်အဓိကတော့ကျွန်တော်တို့ကတော့ဟိုပြောချင်တာကတော့ဟို management အပိုင်းပေါ့နော်ဒီတဘာဝဘယ်အနေနဲ့ကြောက်ဖြစ်လာတဲ့ဒီပြဿနာတွေကိုနှစ်ပိုင်းအနေနဲ့ဆက်ဆံပြန်ကြည့် management လောက်ကိုသိနေပထမတစ်ပိုင်းကတော့ကျေတင်ကားကိုတားဆီးရေးပေါ့ဒုတိယအပိုင်းကတော့ဒီကျန်လဲတူထောင်ရေးဆိုတဲ့ကိစ္စလေးပေါ့နော်အပထမတစ်ဆင့်အနေနဲ့ဒီကျန်လဲဟိုကျေတင်ကားကိုတားဆီးရေးကိစ္စလေးဟာဆက်နှစ်ကြကြအဖွဲ့စည်းထားတဲ့အဖွဲ့တွေရှိဖို့လိုတယ်အာဆက်နေကြတဲ့ဒီမှန်ခောက်ခွဲမှုပိုင်းဆိုင်ရာနဲ့ဒီဖွဲ့စည်းထားတဲ့ဒီအဖွဲ့တွေရမယ်ချိန်နဲ့တည်းကြီးဖြစ်လာတဲ့ကြေညာတွေကိုဘလို့ကာကွယ်စားစည်းရေးတွေလုပ်မယ်ဆိုတဲ့ဟာတွေကို
ဟုတ်ကဲ့ဆရာ
အခုရေးဆွဲပြီးတော့လိုအပ်တဲ့ဟာမျိုးကိုလုပ်ဖို့လိုတော့ဒါကတော့ဒီပိုင်းပေါ့နော်ဒီအပိုင်းက
ကတ်တက်တက်လေးပြောပြပါဆရာဟုတ
်ဆောင်ရေးကိစ္စကျန်တဲ့တူဆောင်ရေးကိစ္စတွေလည်းလုပ်ဖို့လိုတယ်အဲ့ဒီကျန်တဲ့တူဆောင်ရေးကိစ္စတွေမှာလည်းသူမျိုးနဲ့လားသူအဆင့်အလိုက်ကိုပြန်လဲဖွဲ့စည်းထားတဲ့အဖွဲ့တွေကနေတဆင့်လေအစ်မတကြအဆန်တီထောင်ရေးလုပ်ငန်းတွေလက်ဖို့သိပါလေလို့ကျွန်တော်ပြောချင်ပါတယ်ဟုတ်
ဟုတ်ကဲ့ဆရာကျေးဇူးအများကြီးတင်ပါတယ်ဝင်ဆင်းနေပြီတဲ့မိကွန်ချန်ရောဒေါ်ခန့်ခိုင်နဲ့ရောဆရာမကြီးတို့ဒေဝီတန်ရောအထူးကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်အချိန်ကြလောက်ဝယ်ရတဲ့ဒီနေ့ဒီမှာပဲရနိုင်ကြအောင
်ခလို့သူကောင်းအောင်နဲ့သူကိုယ်စားဝင်လိုက်စီစဉ်တင်ဆက်တဲ့အတိုင်းလိုင်းဆွေးနွေးခန်းကိုကြားခဲ့ရပါရှင်ခုတော့တရင်အချင်းချက်ကိုကောင်းလွင်ကပြောပြပေးပါဦး
ဟောင်ကောင်မှာဒီမိုကရေစီလိုလားသူတွေကနိုင်ငံတကာလေဆိပ်ဝင်ပေါက်ကိုပိတ်ဆို့ဆန္ဒပြရာကဟောင်ကောင်ကထွက်ခွာမဲ့လေရင်ခီးစင်အလုံးကိုဒီနေ့မှလည်းဒုတိယနေ့ဖြစ်နေဖြစ်လိုက်ရပါတယ်။လာမယ့်စက်တင်ဘာ1ရက်နေ့ကဆာလိုတရုတ်ကွန်ပျူစီတချို့ပေါ်သွန်းကုန်ကုန်ဆရာရင်နိုးတွမြင့်ကောက်ကံမှုအမေရိကန်သမ္မတဒေါ်နယ်ထရန့်စီစဉ်ထားတာကိုဒီနေ့ပဲရွှေ့ဆန်းလိုက်ပါတယ်။လက်တော့ခီးဆောင်ကွန်ပျူတာတွေကွန်ပျူတာမိုနီတာတွေလက်ကင်ဖုန်းတွေဗီဒီယိုဂိမ်းကစားတဲ့ပစ္စည်းတွေအယုတ်တွေရှုပ်နှက်တွေနဲ့အဝတ်ထည်တွေပါဝင်တရုတ်သွန်းကုန်နေပေါ်ခုနှစ်တိုးကောင်မဲ့စီစဉ်ကိုဒီဇင်ဘာလ15ရက်နေ့တွင်ရွှေ့ဆိုင်းလိုက်တဲ့အကြောင်းအမေရိကန်ကုန်သွယ်ရေးအထူးကုဇယ်ရုံးကကြေညာလိုက်တာပါပြီးခဲ့တဲ့သတင်းပတ်တဲ့လူ9ယောက်ထပ်မံတည်ဆုံးခဲ့တဲ့ရုရှားရေတပ်လက်ချင်းစကန်နီမှာရေဒီယိုတပ်သတိမြင့်တက်လာတွေ့ရတဲ့အကြောင်းရုရှားမိုးလေဝသဌာနကအတည်ပြုလိုက်ပါတယ
်တရင်အချင်းချက်ကိုကောင်းလင်းကြေညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရမှုကကောင်းအောင်ဖြစ်ပြီးတော့စက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ပီတာဟန်နေဖြစ်ပါတယ် VOA American အသံမနက်ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိလိုင်းဒိုမီတာ32 kHz 933 line meter 40 kHz 980 line meter 48 kHz 6350နဲ့ line meter 190 kHz 9905တို့ကနေဖိုင်ယူနာဆင်နိုင်ပါတယ်သတ္တရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနှလုံးပါ Thank you.
This program has come to you from the Voice of America, Washington.